Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ28ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2440 51တို့အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ခြင်းနဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ရဲမင်းထွန်းပါအမေရိကတိုင်းလေပိုင်းကနေအမေရိကန်ပြည်ထောင်စုမှာခိုးလုံနေထိုင်ခွင့်လျှောက်လာကန့်သက်ရေးသဘောတူညီချက်ကိုဂွာဒီမာလာနိုင်ငံကလက်မှတ်ရေးထိုးလိုက်ပြီလို့သမ္မတဒေါ်နယ်ထရမ့်ကဆိုပါရယ်။ရုရှားနိုင်ငံလို S-400 ဒုံးကြီးကာကွယ်ရေးစနစ်ကိုရုရှားနိုင်ငံကတူရကီနိုင်ငံကိုအပြစ်သက်တင်ပို့ခဲ့ပြီးဖြစ်ကြောင်းတူရကီသမ္မတရီဆက်တိုင်ယက်အာဒိုဝန်ကပြောပါရယ်။တရုတ်နဲ့တခြားနိုင်ငံတွေကိုဖွံ့ဖြိုးဆဲနိုင်ငံအဖြစ်သတ်မှတ်ထားတာကိုရပ်ဆိုင်ဖို့ WTO ခေါ်ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိအားပေးနေပါရယ်။ဒီသတင်းတွေနဲ့အတူတခြားနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်နဲ့အတူပြညာသွားမှာဖြစ်ပါရယ်
။ထိုက်တန်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းပါတွေကတော့တရုတ်နိုင်ငံရဲ့ကမ္ဘာတကွင်းလန်ဒန်စီမံကိန်းပန်တိုင်ဟာတရုတ်ပို့ကုန်လုပ်ငန်းရှင်တန်ရေးကိုပိုးပြီးတော့ဥတည်နေပါတယ်။ကမ္ဘာလက်ခီးသွားလုပ်ငန်းဟာကမ္ဘောဒီးယားမှာလွန်အကျွံများလာတာကြောင့်ရှေးဟောင်းအဆောက်အဦတွေမပြတ်စည်းအောင်ရေရှည်ကာကွယ်ထိန်းသိမ်းရေးနဲ့ဒေသခံတွေအကျိုးအတွက်ကိုလည်းတိုက်တွန်းတောင်းဆိုပါတယ်။ဆက်လက်နိုင်ငံတကာသတင်းလွှာအပြင်အာကစီလိုက်စားမှုတိုက်ဖျက်ရေးတွေကြောင့်ပြည်ပကယင်းနှိမ့်နှံလူသူတွေယုံကြည်မှုပိုရှားလာစေနိုင်ပေမဲ့တစ်ဖက်မှာတော့
ဒီအာကစီလိုက်စားမှုတွေများနေလို့ဒါဒီနည်းမြုံနာမှုတွေကဆုံးယုတ်ကြဆင်းနေတာလေအဲတော့အဂတိလိုက်စားမှုကိုဟန်တားနိုင်တယ
်အာရှရေရတာဝန်ခံဦးမင်းလွင်ဖြစ်ပါရဲ့ရှင်ပါတီတွင်အုပ်စုတိုက်ပွဲလက္ခဏာအဖြစ်သုံးသပ်မှုတွေရှိနေတဲ့အကြောင်းကိုနားဆင်ရမှာပါထိုင်းနဲ့မလေးနယ်စပ်မှာလူမောင်ခိုးပွဲစားတွေရဲ့လူကုန်ကူးခံရသူအမျိုးသမီးတဦးအုပ်စုလိုက်အရမပြုခြင်းခံရတဲ့အကြောင်းကိုလည်းနားဆင်ရပါမယ်အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုညာဝေးအောင်တို့ပြောပြပါမယ်ရှင်
ဂွာဒီမာလာနိုင်ငံဟာအမေရိကတိုက်အလဲပိုင်းကနေအမေရိကန်ပြည်ထောင်စုမှာခိုးလုံနေထိုင်ခွင့်လျှောက်လွာကန့်သက်ရေးသဘောတူညီချက်ကိုရေးလက်မှတ်ရေးထိုးလိုက်ပြီးလို့သမ္မတဒေါ်နယ်ထရမ့်ကဆိုပါတယ်။ Safe Third Country လုံခြုံမှုရှိတဲ့တတိယနိုင်ငံလို့ခေါ်တဲ့အဲ့ဒီသဘောတူညီချက်အရအမေရိကန်ပြည်ထောင်စုကိုဝင်ရောက်ဖို့လျှောက်ထားမဲ့ Salvador နဲ့ Honduras နိုင်ငံတွေဟာဂွာဒီမာလာနယ်စပ်မှာတဲ့အကာအကွယ်ရရှိရေးအတွက်လျှောက်ထားကြရမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကြောင့် American လူမှုကျူးကျက်ရေးစနစ်ရဲ့ပြဿနာတွေကိုယောနယ်သွားစေမှာဖြစ်ပြီးတမရထရမ့်အဖို့လည်းအောင်ပွဲတစ်ခုဖြစ်မှတ်ယူနိုင်မှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုရရှိရေးအတွက် American နဲ့ Guatemala တို့ဟာလက်နက်ချီညှိနှိုင်းကြကြပြီး Guatemala ကဒါကိုသဘောမတူရင် Guatemala ကကုန်စည်တွေပေါ်အခွန်စည်းချက်ပြီးတခြားအကျိုးဆက်တွေပါဖြစ်လာနိုင်တယ်လို့ Donald Trump ကပုံတုံးနဲ့မှချိန်ချောက်ခဲ့တာဖြစ်ပါတယ်။ဒီသဘောတူညီမှုဘယ်တော့စတင်အသက်ဝင်မယ်ဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။
တရုတ်နဲ့အခြားနိုင်ငံတချို့ကိုဖွံ့ဖြိုးဆဲနိုင်ငံတွေအဖြစ်သတ်မှတ်ထားတာကိုရပ်ဆိုင်ဖို့ WTO ခေါ်ကမ္ဘာကုန်သွယ်ရေးအဖွဲ့ကို American သမ္မတဒေါ်နယ်ထရမ့်ကဖိအားပေးနေတာပါဖွံ့ဖြိုးဆဲနိုင်ငံ Developing Nations အဖြစ်ကမ္ဘာကုန်သွယ်ရေးလုံထုံးလုံလီရတည်ညာမှုရရှိနိုင်တာဖြစ်ပါတယ်ဒီနိုင်ငံတွေရဲ့စီးပွားရေးအင်အားခိုင်မာတယ်ဆိုရင်ဖွံ့ဖြိုးဆဲနိုင်ငံအဖြစ်သတ်မှတ်မှုကိုရပ်ဆိုင်သွားအောင် WTO ခေါ်အပေါ်မှာဒီနီးမျိုးစုံတုံးပြီးတော့ဖိအားပေးဖို့သမ္မတထွန်းကအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တီဇာကိုတောက်ကြနေကညွှန်ကြားလိုက်ပါတယ်။ဖွံ့ဖြိုးရေးနိုင်ငံနဲ့ဖွံ့ဖြိုးဆဲနိုင်ငံလို့ခွဲခြားသတ်မှတ်ရမှာ WTO ရဲ့ဆန်ဟာခင်းနောက်ကျနေပြီဖြစ်ပြီးအဖွဲ့ဝင်နိုင်ငံတချို့ဟာတစ်ဖက်ဆောင်းနဲ့အခွင့်အရေးတွေခံစားနေရတယ်လို့သမ္မတထရမ့်ကဆိုပါတယ်။ရဲလို့ WTO ရဲ့လုပ်ရက်ဟာရပ်ပေါင်း90အတွင်းထူးခြားတိုးတက်မှုရှိမလာရင်အဲ့ဒီနိုင်ငံတွေပေါ်ဖွံ့ဖြိုးဆဲနိုင်ငံအဖြစ်ဆက်ဆံတာကိုအမေရိကန်ကတစ်ဖက်သက်ပြန်ဆိုင်ပြစ်မယ်လို့ဆိုထားပါတယ်။ကမ္ဘာချမ်းသာဆုံးဆယ်နိုင်ငံအနေနဲ့တရုတ်အပါအဝင်9နိုင်ငံတို့ဟာဖွံ့ဖြိုးဆဲနိုင်ငံတွေအဖြစ် WTO မှာစည်းရင်းသွင်းထားကြတယ်လို့ဆိုပါတယ်
။ရုရှားနိုင်ငံလို S-400 ဒုံးကြီးကာကွယ်ရေးစနစ်ကိုရုရှားနိုင်ငံကတူရကီနိုင်ငံကိုအပြစ်သက်တင်ပို့ခဲ့ပြီဖြစ်ကြောင်းတူရကီနိုင်ငံကပြောပါတယ်။တူရကီသမ္မတရီဆက်တိုင်ယပ်အာရဝန်ကဒီဒုံးကြီးကာကွယ်ရေးစနစ်ကိုနောက်နှစ်မှာစတင်အသုံးပြုမှာဖြစ်ကြောင်းနဲ့ရုရှားနိုင်ငံနဲ့ဆက်ဆံရေးပိုတိုးတက်အောင်ဆောင်ရွက်သွားမှာဖြစ်ကြောင်းတီးပြပြောကြားခဲ့ပါရယ်။ဒီလိုရုရှားနိုင်ငံလို့ဒုံးကြီးကာကွယ်ရေးစနစ်ကိုတူရကီကဝယ်ယူလို့အမေရိကန်နဲ့တူရကီအကြားဆက်ဆံရေးမပြင်းမလဲဖြစ်နေကြတာပါ။အမေရိကန်ကသူ့ရဲ့နောက်ဆုံးပေါ် F-35 Stealth တိုက်လေယာဉ်ဝယ်ယူခွင့်ရှိတဲ့နိုင်ငံစီးရင်ကနေတူရကီကိုထုတ်ပယ်ခဲ့ပါရယ်။ F-35 တိုက်လေယာဉ်နဲ့ရုရှားရဲ့ထောက်လိုင်းရေးသတင်းစုဆောင်းရယူနိုင်တဲ့ဒီစနစ်တစ်ခုအတူတွန်တွဲမတီးရှိနိုင်ဘူးလို့လည်းအင်ဖီတော်ကပြောခဲ့ပါရယ်။ ကြာတာပရိနေမှာတော့အမေရိကန်နိုင်ငံသားရင်းဝင်ဂျိမ်မိုက်ပွန်ပီယိုကအက်စ်400ဒုံးကျည်ကွယ်စနစ်ကိုစတင်အသုံးပြုတာနဲ့တပြိုင်တည်းအရေးယူပိတ်ဆို့မှုလုပ်မယ်လို့ပြောပါတယ်။တူရကီကဒီလိုဒုံးကျည်ရုရှားရဲ့ဒုံးကျည်စနစ်ကိုဝယ်ယူတာဟာအမေရိကန်နိုင်ငံကပြဋ္ဌာန်းထားတဲ့အရေးယူပိတ်ဆို့မှုကတဆင့်ရန်သူနိုင်ငံတွေကိုတံပြန်ရေးဥပဒေနဲ့ဆန့်ကျင်နေပါတယ်။တူရကီကိုချက်ချင်းအရေ
ကယ်လီဖိုးနီးယားတောင်ပိုင်းကအမေရိကန်မရိန်းတပ်ဖွဲ့ဝင်တွေကိုဖမ်းဆီးနေတာတိုးလာနေပါတယ်။ဆန်ဒီယေဂိုမြို့မြောက်ဘက်89ကီလိုမီတာအကွာမှာရှိတဲ့ကန့်ပန်ဒယ်တန်စခန်းကလူအများပြားဖမ်းဆီးခဲ့ရမှာအခုချိန်ထိမရိန်းတပ်သား18ဦးနဲ့သင်္ဘောသား2ဦးကိုဖမ်းဆီးခဲ့တယ်လို့ NCIS ကရေတပ်ရာဇဝမှုကင်းစုံစမ်းရေးဌာနပြောခွင့်ရကတောက်ကြနေမှာပြောပါရယ်အစောပိုင်းမှာမရိန်းတပ်သား16ဦးကိုဖမ်းဆီးထားတယ်လို့ကြာသပတေးနေ့ကကြေညာခဲ့ပြီးနောက်အခုလိုအရေးတက်တိုးပွားလာတာဖြစ်ပါတယ
်ဒီ UI American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းကီလိုမီတာ24 kHz 1233ညလိုင်းကီလိုမီတာ40 kHz 9013ညလိုင်းကီလိုမီတာ51kHz 5809နဲ့ဖိုင်နိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျ။မြန်မာနိုင်ငံရဲ့အသက်သွေးကြောဖြစ်တဲ့ ARD မြေအတွင်းကိုပလတ်စစ်တန်ချိန် 120 နီးပါးနေ့စဉ်ဝင်ရောက်နေကြောင်းမကြသေးမီကထုတ်ပြန်တဲ့လေ့လာချက်စစ်တမ်းတစ်ခုမှာတွေ့ရှိရပါတယ်။ Fauna and Flora FFI နဲ့တပ်မြန်မာလိုအမိရတဲ့အဖွဲ့နှစ်ဖွဲ့ကဒီစစ်တမ်းကိုကောက်ယူခဲ့တာဖြစ်ကြောင်း ARD သတင်းဌာနကပြောပါတယ်။ဒီစစ်တမ်းကိုစကိုင်းမန္တလေးချင်းတွင်မကွေးမြဝကျုံးမော်ဒေတာရန်ကုန်နဲ့ ARD မြစ်တျှောက်က6တွေ့စုံတွေမှာမနှစ်ဒီဇင်ဘာလကစပြီးဒီနှစ်ဇွန်လအတွင်းကောက်ယူခဲ့တာဖြစ်ပါတယ်။ ARD မြစ်ထဲပလတ်စတစ်အမိုက်တွေအများဆုံးဆွန့်ပစ်တဲ့နေရာကမြဝကျုံးမော်ဒေတာဖြစ်ပြီးနေ့စဉ်ပလတ်စတစ်တန်ချိန်32တန်ဆွန့်ပစ်တယ်လို့ဆိုပါတယ်။ရန်ကုန်က29တန်နဲ့ဒုတိယအများဆုံးဆွန့်ပစ်ပါတယ်။စံပြပစ္စည်းအမိုက်တွေကိုမမှန်ကန်ကန်စွပင့်ဖို့တဲ့စီမံခန့်ခွဲနိုင်မှုတွေဒေါ်လာတန်20ဝန်းကျင်သုံးဆွဲဖို့လိုအပ်ပေမဲ့အမိုက်စွန့်ပစ်တာမှာပြည်သူတွေကိုသိပညာပေးဖို့ကိုပိုအလေးထားလုပ်တင်ကြောင်းနဲ့စီမင်းစည်းကမ်းတွေနဲ့မူဝါဒတွေချမှတ်အကောင့်ထည့်ဖို့လိုကြောင်း FFI အဖွဲ့ကကြွန့်ကျင်သူမတ်မေတ္တထွေးကပြောပါရယ်။တဘာဝအရေးမြင့်တဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနလက်အောက်ကပတ်ဝန်းကျင်ထိန်းသိမ်းရေးဦးစီးဌာနအနေနဲ့အမိုက်စွန့်ပစ်မှုစီမံခန့်ခွဲရေးအတွက်စီမံကိန်းငူကြားတခုရေးဆွဲနေပါရယ်။
အဖိနိုင်ခံအာဖဂန်ပြည်သူတွေကိုချင်းချောက်နေမဲ့အစားအမေရိကန်ကရုရှားနဲ့စစ်ရေးပြိုင်ဆိုင်မှုလုပ်ပါလားလို့အာဖဂန်သမ္မတအဖြစ်ဝင်ရောက်အရွေးခံမဲ့ကိုယ်စားလှယ်တဦးကသမ္မတဒေါ်နယ်ထရမ့်ကိုတောက်ကြနေကတိုက်တွန်းလိုက်ပါတယ်စစ်တမ်းခံရတဲ့အာဖဂန်နစ္စတန်မှာနိုင်ငံသမားနိုင်ငံရေးသမားတွေနဲ့ပြည်သူတွေကသမ္မတထရမ့်ရဲ့စစ်ရေးစီမံကိန်းနဲ့ပတ်သက်လို့ဒေါသထွက်နေကြတာပါအဲဒီစီမံကိန်းကိုသာအကောင့်တွေဖော်မယ်ဆိုရင်ဆယ်ရက်အတွင်းအာဖဂန်စစ်ပွဲကိုအနိုင်တိုက်နိုင်မှာဖြစ်ကြောင်းလူစေတန်းကိုတပ်ပြီးအာဖဂန်နိုင်ငံကိုလည်းကဘာပေါ်ကနေပျောက်ထွက်သွားအောင်လုပ်နိုင်လိမ့်မယ်လို့သမ္မတထရမ့်ကပြောလိုက်တဲ့အပေါ်ဒေါသထွက်ခဲ့ကြတာပါ။တချင်ကအမေရိကန်ဆန့်ကျင်ရေးသမားဖြစ်ခဲ့ပြီးအခုတော့သမ္မတရွေးကောက်ပွဲဝင်မဲ့စစ်ကောင်းဆောင်ဟောင်းဂေါ်ဘူဒင်ဟက်မတာကတော့သူ့ကိုထောက်ခံတဲ့ထောင်ပေါင်းများစွာသောလူထုရှေ့မှာသမ္မတထရမ့်ရဲ့မှတ်ချက်စကားကိုရှုံချခဲ့ပါလေ။လူထုကတော့ထရမ့်ကြာဆုံးပါစေ၊အမေရိကန်ကြာဆုံးပါစေလို့အော်ဟစ်ခဲ့ကြတာပါ။သမ္မတထရမ့်အနေနဲ့တကယ်တတိရှိပြီးအင်အားရှိမယ်ကိုယ့်ရဲ့စီးရေးစွမ်းအင်ကိုယုံကြည်တယ်ဆိုရင်ဖိနိကန်အာဖဂန်ပြည်သူတွေကိုပဲမဟုတ်ပဲရုရှားနိုင်ငံကိုအင်အားချင်းတိုင်ပါလားလို့ဟက်မက်တာကလူမှုစုဝေးပွဲမှာပြောကြားသွားတာဖြစ်ပါတယ်။တချိန်တည်းမှာပဲသမ္မတဂန်နီရဲ့ညွန်ပေါင်းအစိုးရဟာထရမ့်ရဲ့မှတ်ချက်စကားကိုရှုံချမယ်စားအမေရိကန်စီကရှင်းလင်းချက်တောင်းခံဖို့ကိုသာလီလန်းရှာနေတယ်လို့ဝေဖန်ပါတယ်။
ဆက်သွယ်ရေးနဲ့တယ်လီဖုန်းကုမ္ပဏီကြီးတစ်ခုဖြစ်တဲ့ T-Mobile နဲ့ Sprint တို့လုပ်ငန်းတစ်ခုပူးပေါင်းမှာကိုအမေရိကန်တရားရုံးဝန်ကြီးဌာနကတောက်ကြားနေမှာအတည်ပြုခဲ့ပါတယ်။ T-Mobile ကအမေရိကန်ဒေါ်လာ26ဘီလီယံတန်ဖိုးရှိတဲ့ပြိုင်ဘက် Sprint ကိုဝယ်ယူမှာကိုခွင့်ပြုတဲ့အတွက်အမေရိကန်နိုင်ငံရဲ့တတိယနဲ့သတ္တုအကြီးဆုံး Wireless ကုမ္ပဏီတစ်ခုပူးပေါင်းဖို့လမ်းပွင့်သွားခဲ့ပါတယ်။ New York မြို့ကရှိနေအဖွဲ့တစ်ဖွဲ့ကတော့စီးပွားရေးလေဝကြီးအုပ်မှုစန့်ကျင်ရေး Antitrust ကိုအခြေခံပြီးဒီပူးပေါင်းမှုကိုကန့်ကွက်ဖို့ New York မြို့ပြည်တော်စုတရားရုံးတရုံးကိုလျှောက်လဲတင်ပြဖို့ရှိပါတယ်ဒီပူပေါင်းမှုကြောင့်ဒီလိုင်းတွေကိုတုံးဆက်သူတွေကိုနှစ်စဉ်၄.၅ဘီလီယံပို့ကုန်ကြစေမယ်လို့အဲ့ဒီအဖွဲ့တွေကပြောပါတယ်
သောဆွဲသူတန်း80ရှိတဲ့ဒီမိုဘိုင်းကုမ္ပဏီဟာသူ့ထက်ပိုရင်အားကြီးမားတဲ့ပြိုင်ဘက်ဗရိုက်ဇွန်နဲ့အေဒီအန်ဒီတို့ကိုရှင်းပြနိုင်မှုအတွက်စပရင်ကိုဝယ်ယူဖို့ကြိုးစားနေရပါစပရင်ကုမ္ပဏီမှာတော့သုံးဆွဲသူ50%ထက်လောက်ရှိပါတယ်ဆက်သွယ်ရေးဆိုင်ရာပြည်ထောင်စုကော်မရှင်ဥက္ကဋ္ဌအာဂျီပိုင်ကတော့သူ့အနေနဲ့ဒီပူးပေါင်းမှုကိုဒီပြုတဲ့ဒေဝန်စာကိုမကြခင်ထုတ်ပြန င်းပွားနေတဲ့ရေပြင်မှာဖိလစ်ပိုင်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆို့မှုချဲ့ထွင်ပြသရရောက်တယ်လို့ကြွမ်းကျင်သူတွေကပြောနေပါတယ်။တီတူကျွန်းငယ်ပေါ်မှာခီးသွားတွေအတွက်ဟိုတယ်တည်ဆောက်မှာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးလိုရန်ဇန်နာကကင်ဂါနီကပြောကြားလိုက်တာပါ။အဲ့ဒီကျွန်းမှာလေကြောင်းပြေးလမ်းတစ်ခုကိုအဆင့်မြင့်တည်ဆောက်ဖို့စီရီးယားရည်ရွယ်ချက်ထားရှိပြီးနောက်အခါမှာစစ်တပ်အဖွဲ့တွေအတွက်အဆောက်အုံကိုလည်းတည်ဆောက်သွားမှာဖြစ်တယ်လို့ဝန်ကြီးကဆိုပါတယ်။ဒေသခံ100လောက်ရှိတဲ့တီတူကျွန်းငယ်ဟာတောင်တရုတ်ပင်လယ်အတွင်းအနေငယ်မျှသာရှိတဲ့ခီးသွွားလုပ်ငန်းလိုအများပြည်သူတွေတွားရောက်နိုင်တဲ့နေရာအနေငယ်တွေမှာနောက်ဆုံးပါဝင်တဲ့ဒေသတစ်ခုဖြစ်ပါတယ
်ဇူလိုင်လ29ရက်စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုညာဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်ဒီမနက်မှာတော့နိုင်ငံတကာသတင်းလွှာတွေနဲ့စာကြင်ပါတယ်တရုတ်နိုင်ငံရဲ့ကမ္ဘာတကွင်းလန်တစင်လို့ခေါ်တဲ့ BRI ကမ္ဘာလန်စီမံကိန်းရဲ့ရည်မှန်းချက်ပန်းတိုင်ဟာဒေတာရင်းအခြေခံအဆောက်အုံတိုးတက်ရေးထက်တရုတ်ပို့ကုန်လုပ်ငန်းရှင်တန်ရေးအတွက်ပိုးပြီးဦးတည်ဆောင်ရွက်နေတာကိုမြင်တွေ့လာနေရပါတယ်။လက်ရှိဆောင်ရွက်နေတဲ့ BRI လုပ်ငန်းတွေဟာလူအများက BRI စီမံကိန်းကိုသိမြင်လက်ခံထားတဲ့အမြင်ပုံရိပ်နဲ့ကွာဟနေပါတယ်။ VOA သတင်းတောက် Cyber Desk ကသာပေးပို့ထားတဲ့သတင်းလွှာကိုအခြေခံပြီးကိုရမင်းထွန်းကတင်ပြပေးပါမယ်ရှင်။
နေဆက်ချက်ကျော်လမ်းမကြီးတွေယထာလမ်းတွေနဲ့စိတ်ကမ်းကြီးတွေတိဆောက်ပြီးဒေတာတွင်ပို့ဆောင်ဆက်သွယ်ရေးကိုချိတ်ဆက်ပေးမယ်လို့လူသိများတဲ့တရုတ်နိုင်ငံရဲ့ BRI ကမ္ဘာလမ်းစီမံကိန်းကိုရည်မှန်းချက်ကြီးမားလာတဲ့စီမံကိန်းကြီးတစ်ခုအဖြစ်ကမ္ဘာတစ်လွှာသိရှိထားကြပါတယ်။မကြာခင်ကပြည်စည်းခဲ့တဲ့လေ့လာချက်တစ်ခုမှာတော့ BRI အထက်သုံးဆွဲတဲ့ငွေကြေးရဲ့သုံးပုံတစ်ပုံကိုသာအခြေခံအဆောက်အုံချိတ်ဆက်ရေးလုပ်ငန်းတွေမှာအသုံးပြုပြီးကျန်တဲ့သုံးပုံနှစ်ပုံကိုတော့စွန့်အင်စီမံကိန်းတွေမှာအသုံးပြုခဲ့တာကိုတွေ့ရှိရတယ်လို့သိရပါတယ်။တရုတ်နိုင်ငံဟာသူ့ရဲ့ပိုရှန်စက်မှုလုပ်ငန်းတွေကိုနေရာရွှေ့ပြောင်းဖို့ဒေတာတွင်းကနိုင်ငံ20ကျော်မှာစွန့်အင်ဆိုင်ရာအစားအသောက်တွေတည်ဆောက်နေတယ်လို့ဂျာမနီနိုင်ငံဘာလင်မြို့က Mercator Institute of China Studies လို့ခေါ်တဲ့တရုတ်နိုင်ငံဆိုင်ရာလေ့လာရေးဌာနရဲ့ Powering the Belt and Road ကမ္ဘာလမ်းကိုစွန့်အင်ပေးခြင်းဆိုတဲ့စာတမ်းမှာရေးထားပါတယ်။တရုတ်နိုင်ငံဟာစွန့်အင်စက်ရုံတွေတည်ဆောက်ပြီး BRI ရဲ့နောက်အဆင့်တစ်ခုကိုဖန်တီးပါတယ်။ဒါကတရုတ်နိုင်ငံကိုဗဟုပြုထားတဲ့ Supply Chain တည်ဆောက်ဖို့ပါတရုတ်ကိုကွန်ပစ္စည်းရောင်းချမယ်ကွန်ရက်တခုပါပဲ။နိုင်ငံတွင်းဝယ်လိုအားကျဆင်းမှုနဲ့တင်းကျပ်လာတဲ့ပတ်ဝန်းကျင်ဆိုင်ရာဥပဒေတွေကြောင့်ရန်နရာဟောင်းတွေနဲ့လုပ်ငန်းဆက်လက်လည်ပတ်ဖို့မဖြစ်နိုင်တော့တဲ့အတွက်တရုတ်နိုင်ငံကစက်ရုံတချို့အရှိတောင်အရှာနိုင်ငံတွေကိုပြောင်းရွှေ့ခဲ့ပါတယ်။လုပ်ငန်းတွေကိုနေရာရွှေ့ပြီးကွန်ပစ္စည်းထုတ်လုပ်တာဟာသမ္မတဒေါ်နယ်ထရမ့်ရဲ့အခွန်ထိုးကောက်တာကိုလည်းရှောင်လွှဲနိုင်ပါလိမ့်မယ်။အခုပဲလုပ်ငန်းတချို့အထိနာနေပြီဖြစ်လို့အမေရိကန်ကအခွန်အများကြီးမကောက်တဲ့နိုင်ငံတွေစီကိုအဲ့ဒီလုပ်ငန်းတွေပြောင်းဖို့မျက်စပြစ်နေပြီဖြစ်ပါတယ်။National Bureau of Asia Research MBR အရှာလေလာရေးအမျိုးသားဘျူရိုမူဝါဒလေလာရေးအဖွဲ့က Ashley Johnson က BRI စီမံကိန်းပေါ်အခုလို့ပြောပါရယ
် BRI စီမံကိန်းလုပ်ငန်းအတော်များများဟာအာရှနိုင်ငံတိုးတက်ဖို့ထက်တရုတ်နိုင်ငံတိုးတက်ရေးကိုပိုးပြီးတော့ဦးတည်နေပါတယ်အဲ့ဒီစီမံကိန်းတွေကိုတရုတ်နိုင်ငံကလာတဲ့တမနီလိုပိုရှန်ပစ္စည်းတွေကိုအသုံးပြုပြီးတရုတ်ကုမ္ပဏီတွေကတည်ဆောက်ပါတယ်ဒါဟာဆိုလာပြားတွေလိုကမ္ဘာဈေးကွက်မှာဂျောင်းပိတ်မိနေတဲ့သူ့ရဲ့ထွက်ကုန်တွေကိုအသာစီးရစေနိုင်ပါတယ်
။ဘီလီယံနဲ့ချီတဲ့ရစီဘီမရနိုင်သေးတဲ့လူတွေရှိတာကြောင့်လဲစွန့်ရင်လုပ်ငန်းတွေမှာတရုတ်နိုင်ငံကဒီလိုအောင်အောင်မြင်မြင်လုပ်နိုင်နေတာပါ။ပတ်ဝန်းကျင်ဆိုင်ရာကိစ္စတွေကြောင့်ဂျောင်းမီးသွေးအခြေခံနဲ့စွန့်ရင်စီမံကိန်းတွေအတွက်ဖွံ့ဖြိုးမှုနှောက်ကြနေတဲ့နိုင်ငံတွေဟာငွေရေးချေးရေးအထောက်ပံ့ရှာလို့မရကြပါဘူး။ရုပ်ကျွင်းလောင်စာသုံးစီမံကိန်းတွေအတွက်ဖွံ့ဖြိုးရေးဘဏ်တော်တော်များများကမလုပ်ပေးနိုင်တာကိုတရုတ်နိုင်ငံကလုပ်ပေးနေတာပါ။ဒါကြောင့်လဲတရုတ်နိုင်ငံကအဲ့ဒီနိုင်ငံတွေရဲ့ရေတိုလိုအပ်ချက်တွေကိုဖြည့်ဆည်းပေးနေနိုင်တာလို့လဲ Ashley Johnson ကဆိုပါတယ်။ American နိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာအခက်အခဲတွေနဲ့အတူပြည်တွင်းစီးပွားရေးနှေးကွေးလာနေချိန်မှာပဲတရုတ်နိုင်ငံဟာအချိန်တိုအတွင်းပြည်စည်းနိုင်ပြီးအကျိုးအမြတ်ပြန်ရဖို့လဲတည်ကြတဲ့စီမံကိန်းတွေကိုစောင့်ချလုပ်လာခဲ့ပါတယ်။ဒေသဖြစ်ကြော်လာမကြီးတွေယထာလန်းတွေနဲ့စိတ်ကန်းတွေလိုရေရှည်ဆောင်ရမယ့်လုပ်ငန်းတွေထက်စွန့်အင်စီမံကိန်းကဒီအချက်နဲ့ကိုက်ညီနေပါတယ်။ Washington အခြေစိုက် CSIS ဘူဝါဒဒီလာရဲ့အဖွဲ့က Jonathan Hillman ကအခုလိုပြောပါတယ်
။ယထာလန်းတွေဝေးပြေးလန်းတွေနဲ့ဆိုင်စွန့်အင်လုပ်ငန်းတွေက အကျိုးမြတ်ပြန်ရနိုင်တဲ့အခြေအနေပိုများလို့ဆွဲဆောင်မှုပိုရှိပါတယ်။တကယ်တော့ဒီလုပ်ငန်းတွေမှာလည်းငွေပိုကုန်တာတို့ကြံ့ကြာတာတို့ဆိုတဲ့အခက်အခဲတွေရှိနေသလိုပတ်ဝန်းကျင်ဆိုင်ရာစိန်ခေါ်မှုတွေနဲ့လည်းကြုံရလိမ့်ရှိပါတယ်
။တကယ်တော့တရုတ်နိုင်ငံကိုယ်တိုင်ကနေစွမ်းရင်တို့လေစွမ်းရင်တို့ဘက်ထရီသုံးမော်တော်ယာဉ်တို့နဲ့ပတ်သက်ပြီးပတ်ဝန်းကျင်ထိန်းသိမ်းဖို့စေစော်ပေးနေတဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့BRI လုပ်ငန်းတွေနဲ့ပတ်သက်လာရင်တော့တမျိုးတစ်ပုံစဉ်းစားပုံရှိတယ်လို့ဘာလင်ခြေဆိုင် MERICS အဖွဲ့ကပြောပါတယ်။အဲ့ဒီအဖွဲ့ရဲ့လေလာတွေ့ရှိချက်အရတရုတ်နိုင်ငံရဲ့စွမ်းအင်စီမံကိန်းတွေဟာကမ္ဘာတဝှမ်းမှရှိနေပါတယ်။လက်တင်အမေရိကမှာတော့လုပ်ငန်းတော်တော်များများပြည်စည်းနေပြီဖြစ်ပြီးအရှေ့တောင်အာရှဒေသမှာတော့တရုတ်စွမ်းအင်စီမံကိန်းတွေအများဆုံးတွေ့ရပါတယ်။အများစုကတော့ကြောင်ပြီးသွေးသုံးစွမ်းအင်စီမံကိန်းတွေဖြစ်ကြောင်းပါခင်ဗျာ။
ကိုရမန်ထောင်ပြပြသွားတာပါရှင်အခုကမ္ဘာခရီးသွားလုပ်ငန်းဖွံ့ဖြိုးလာနေမှုနဲ့ရှေ့ဟောင်းအမွေနှစ်တွေစောင့်ရှောက်ရေးဘက်ကိုအလှည့်ပေးပါရစေရှင်ကမ္ဘာတဝမ်းမှာအခုနှစ်အတွင်းကမ္ဘာလက်ခရီးသွားလာမှုတွေအလွန်များခဲ့ပြီးအခုလိုအလွန်အကျွံခရီးသွားများလာတွေကသတင်းကောင်းကြီးတွေမှာလည်းနေရာယူလာခဲ့ကြပါတယ်ကမ္ဘောဒီးယားနိုင်ငံကကမ္ဘာကျောင်းအန်ကော်ဝတ်ဘုရားကျောင်းတည်ရှိယာနာက Siem Reap မြို့မှာဆိုရင်လည်းကမ္ဘာလက်ခရီးသည်တွေအနေနဲ့သူတို့သွားရောက်လည်ပတ်တဲ့ဒေသကိုရေရှည်ကာကွယ်ထိန်းသိမ်းဒါနဲ့ဒေသခံတွေရဲ့အကျိုးကိုစဉ်းစားပေးကြဖို့တိုက်တွန်းနေကြတာတွေရှိပါတယ်။ AP သတင်းဆောင်ပါကိုအခြေခံပြီးကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ကမ္ဘာလက်ခီးသွားတွေအများဆုံးသွားတဲ့နေရာတွေကတခုဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကအန်ကော့ဘုရားကျောင်းသားမှရှိတဲ့ Siem Reap မြို့ဟာကမ္ဘောဒီးယားနိုင်ငံရဲ့ကမ္ဘာလက်ခီးသွားမြို့တော်ကြီးဖြစ်လာနေပါပြီ။ဒါမဲ့ကမ္ဘာလက်ခီးသည်တချို့ကတော့သူတို့ရဲ့အစီအစဉ်ထဲမှာမပါတဲ့နေရာတွေကိုလည်းသွားပြီးတော့ကြည့်ကျင်နေကြတာဖြစ်ပါတယ်။ဒါကရေရှည်ခန်းနဲ့ခီးသွားလုပ်ငန်းဖြစ်ပါတယ်။Just Right ဆိုတဲ့မော်တော်ဆိုင်ကနဲ့ခီးသွားဝန်ဆောင်မှုကုမ္ပဏီကတော့ခီးသွားတွေကိုသူတို့သွားကျင်တဲ့နေရာကိုသွားပြီးဒေသခံတွေနဲ့ထိတွေ့လို့ရအောင်လုပ်ပေးတဲ့အတွက်ခီးသည်တွေသိမ်းမရောက်တဲ့နေရာတွေလဲကမ္ဘာလက်ခီးသွားလုပ်ငန်းရဲ့အကျိုးကျေးဇူးတွေကိုခံစားရသေးတယ်လို့အမေရိကန်နိုင်ငံကကမ္ဘာလက်ခီးသည်ဘက်ကရှဒုံးကပြောပါတယ
် Being able to hop off the bike anytime and speak with people not doing what every tourist does. I mean that's
ဆိုင်ကဘောကနေဆင်းချင်တဲ့အချိန်မှာဆင်းပြီးဒေသခံတွေနဲ့စကားပြောနိုင်ပါတယ်ကျန်တဲ့ခီးသွားတွေလောက်တလို့မျိုးဘတ်စကားနဲ့ဒီမျိုးကနေနောက်တစ်မျိုးကိုသွားရောက်တဲ့အခါအားလုံးဆင်းပြီးတော့ရှောက်ကြည့်ကြတာမျိုးမဟုတ်ပါဘူး။ဒါကြောင့်ဒီ Just Right ကကျွန်မအတွက်အဆင်ပြေပါတယ်
။ခီးသွားတွေအနေနဲ့ပတ်ဝန်းကျင်ထိန်းသိမ်းနိုင်အောင်ကူညီပေးခြင်းအပြင်ပို့ပြီးတော့တာဝန်တည်တဲ့ခီးသွားတွေဖြစ်နိုင်ပြီးတချို့တွေလည်းလူမှုညဉ့်ဉန်းမှုတွေစုညံတာတွေမဖြစ်အောင်လျှက်စစ်ကားတွေနဲ့ခီးသွားတာတွေကိုလှုပ်လာနေကြပါတယ်။Hansan Man ha Bolo Blue Solution Company ga manager ဖြစ်ပါတယ
်ဖီတစ်ချောគាត់ពេញចិត្តនឹងជ្រើសរើសឡានអគ្គិសនីសម្រាប់ធ្វើដំណើរទៅទស្សនានៅតំបន
់កបាលេឃីដេរីអនីនេបើវិញជិនថេញថេញណៃមកលោណៃណៃនីឡានទីគូក៏ផ្លេសិកការីណៃឃីទွားរ៉ាဖြစ်ပါတယ်ជន្រោរអនីនេឌីគូឡាប៊ីអង្កោវិនេតឆាភ ਿਆ ចောင်းរីគូឡាជីចារេឃីដេរីគូតឆាទូរីអត់ឡែសានណមូណាဖြစ်អောင်ផ្លេសិកការីគូតុងសេជិនមកដែរတဲ့စကားတွေကလေလူညဉ့်ဉန်းမှုမဖြစ်အောင်အကူအညီပေးသလိုစုညံမှုလည်းမဖြစ်စေပါဘူ
းခီးသွားတွေတော်များများကသူတို့သွားခဲ့တဲ့ခီးရဲ့အကျိုးဆက်တွေကိုပို့ပြီးသိလာတဲ့အတွက်ခီးသွားတဲ့နေရာမှာပတ်ဝန်းကျင်ထိခိုက်ပျက်စီးမှုမဖြစ်အောင်ပတ်စံပို့သုံးကျင်တဲ့လူတွေပိုများလာနေတယ်လို့ EXO ခီးသွားလုပ်ငန်းကရေရှည်ခီးသွားလုပ်ငန်းကျွမ်းကျင်သူ Travel Rangers ကပြောပါတယ
် People are becoming more responsible in their lifestyles back at home so I think when they travel they like to be responsible as well
လူတွေဟာသူတို့နေထိုင်တဲ့ရာသီသားမှာသူတို့နေထိုင်မှုနဲ့ပတ်သက်ပြီးပိုးပြီးတော့တာဝန်ရှိပြီးတာဝန်သိလာနေတဲ့အတွက်ခီးသွားတဲ့အခါမှာလည်းပိုပြီးတာဝန်သိတဲ့သူတွေဖြစ်ချင်းလာနေကြတယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေလိုမျိုးပြည်ပနိုင်ငံတွေကိုခီးထွက်တဲ့အခါမှာအဲဒီမှာရှိတဲ့ပတ်ဝန်းကျင်နဲ့လူမှုအတိုင်းအဝိုင်းကိုထိခိုက်မဲ့ဟာမျိုးမလုပ်ချင်ကြပါဘူး။
ကမ္ဘာလက်ခီးသည်တွေအနေနဲ့အားလိုက်ရပန်းဖြေခီးစဉ်အတွင်းနောက်ထပ်လုပ်နိုင်တဲ့နည်းလမ်းတစ်ခုကတော့လူမှုဖွံ့ဖြိုးတိုးတက်ရေးအတွက်ပို့ပြီးတော့တာဝန်သိတဲ့ဟိုတယ်နဲ့စားသောက်ဆိုင်တွေကိုရွေးချယ်ခြင်းအဖြစ်ကောင်းတဲ့ဘက်ကနေအကျိုးပြုနိုင်တာဖြစ်ပါတယ်။ CRB က Tree Line Urban အပန်းဖြေဟိုတယ်ကတော့သူတို့စီမံပလတ်စတစ်ကိုသုံးတာတွေအတော်လေးကိုရှော့ချလိုက်ပြီးတော့အဲ့ဒီအစားအဲ့တွေကိုတည်သားနဲ့လုပ်တဲ့အသုံးဆောင်ပစ္စည်းတွေကိုအသုံးပြုနေတာဖြစ်ပါတယ်။ Eggbox ဆိုတဲ့စားသောက်ဆိုင်ကတော့သူတို့ရတဲ့အမျက်စွန်းတွေကိုဝန်ထမ်းတွေရဲ့အည်သွေးတွေမြင့်တက်လာအောင်ယင်းနှိမ့်ညွန့်နံမှုတွေပြန်ပြီးတော့ပြုလုပ်ပေးနေပြီးတော့ဒီဆိုင်မှာစားသုံးခြင်းအားဖြင့်လည်းဒေသခံတွေကိုအကူအညီပေးရရောက်တယ်လို့စားသောက်ဆိုင်မန်နေဂျာဖန်ဆုခန်ကပြောပါတယ
်။ရေကာတမိုင်းဘောက်ဖြူတင်အော်ဦးကိုရေကာတမိုင်းတင်အော်ဦးယူယောကာတမိုင်းတင်အော်မင်းသတွေ့
တော့စားသောက်ဆိုင်ကအကျိုးမြတ်တက်တက်ကိုပဲရည်ရွယ်ပြီးတော့လုပ်တာမဟုတ်ပါဘူး။ဒီကနေပြီးရလာတဲ့ဒီအမြတ်တွေကို Expert စပူမှုတင်နန်းကြောင်းရန်မုံတွေဖြစ်နေတုံးပါတယ်။ ဒီကြောင့်ဟာကမ္ဘောဒီးယားလူငယ်တွေကိုအဲ့ကြောဝန်ဆောင်မှုလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့သူတို့တည်တင်တည်လိုက်တာတွေကိုတင်ကြားပေးနေပါတယ်။သူတို့တွေရဲ့အရေးချင်းတိုးတက်လာအောင်လို့လုပ်ပေးနေတာဖြစ်ပါတယ်ရှင်
။ First August ဂျွန်မာအဖွဲ့ကတော့ကမ္ဘောဒီးယားနိုင်ငံကအခွင့်အလမ်းသိမ်းရတဲ့လူငယ်တွေကိုဂျွန်မာလေ့ကျင့်ပေးပြီးတော့ဟိုတယ်နဲ့ခီးသွားလုပ်ငန်းတွေမှာအသုံးပြုနေတဲ့အတွက်အဲ့ဒီလူငယ်တွေအတွက်လည်းအလုပ်ကံကောင်းတွေကိုဖန်တီးပေးနိုင်ခဲ့တယ်လို့ Cambodia Living Art အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Flon Print ကပြောပါတယ်ဒါပြင် CN Reap မြို့က Jara House River Park ဆိုတဲ့အဆင့်မြင့်ဟိုတယ်ကတော့သူတို့ဟာကမ္ဘောဒီးယားနိုင်ငံမှာပထမဆုံးပလတ်စတစ်အသုံးမပြုတဲ့ဟိုတယ်ဖြစ်တယ်လို့ပြောပါရယ် Jara House ဟိုတယ်ပိုင်ရှင် Christian တဘိုးကတော့ရေရှည်ခန်းနဲ့ခီးသွွားလုပ်ငန်းကခွန်လန်းနေပါတဲ့သူတွေအတွက်ပုံမကောင်းမွန်ပြီးသာယာလှပတဲ့အနာဂတ်ဘဝတွေကိုဖန်တီးပေးနိုင်စေမှာဖြစ်တယ်လို့လည်းပြောပါရယ်ကုလသမဂ္ဂကမ္ဘာလက်ခီးသွွားလာရေးအဖွဲ့ရဲ့အဆိုအရတော့2018ခုနှစ်အတွင်းမှာကမ္ဘာတဝန်းခီးသွွားသူဦးရေဟာ1.4 billion ရှိပြီးတော့အဲ့လိုခီးသွွားလာမှုကြောင့်ကမ္ဘာတဝန်းမှာအလုတ်ကန်319သန်းဖန်တီးပြီး American dollar 8.8 trillion လောက်လဲဝင်ငွေရရှိခဲ့ပါတယ်။ခီးသွွားတွေကိုရေရှည်ခန်းမဲ့လုပ်ငန်းတွေမှာယင်းနှိမ့်နှံမှုတွေငွေကြေးသုံးစွဲဖို့အားပေးခြင်းအပြင်ဒေသခံတွေအနေနဲ့အကျိုးမြတ်ရရှိလာလိမ့်မယ်လို့ရေရှည်ခန်းမဲ့ခီးသွွားလုပ်ငန်းတွေကိုလှုပ်ဖို့လှုံ့ဆော်အားပေးနေသူတွေကမျှော်လင့်နေကြပါတယ်ခင်ဗျာ။
ကိုရနိုင်ကြောက်ကြသွားတာပါရှင်။အခုတော့မြန်မာပြည်ဆိုင်ရာသတင်းလှတွေကိုအလှည့်ပေးပါရစေရှင်။အစိုးရအဖွဲ့ဝင်ဝန်ကြီးတချို့ကိုအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးအရေးယူလာနေတာကြောင့်မြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံလိုတဲ့နိုင်ငံခြားကုမ္ပဏီတွေရဲ့ယုံကြည်မှုကိုပိုရလာစေမယ်လို့မြန်မာအရေးလေးလာသူတချို့ကသုံးသပ်ကြပါတယ်။ဒါပေမဲ့ NLD ပါတီအတွင်းအစ်စ်မြင့်အရာရှိတချို့ကိုအခုရက်ပိုင်းအတွင်းအရေးယူလာတာကလည်းပါတီတွင်းအုပ်စုတိုက်ပွဲရဲ့လက္ခဏာတစ်ရပ်အဖြစ်သုံးသပ်သူတွေကလည်းရှိပါတယ်။အကြောင်းစုံကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံစစ်မှုဝန်ကြီးဌာနဝန်ကြီးဦးခမောင်ချိုကိုယာရုကနှုတ်ထွက်ခွင့်ပြုလိုက်ကြောင်းသမ္မတဦးဝင်းမြင့်ကဇူလိုင်လ26ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါ။အဂရိလိုက်စားမှုတွေရှိခဲ့တယ်ဆိုတဲ့တိုင်ကြားချက်တွေကြောင့်အခုလိုအနာပေးခံရတယ်ဆိုပြီးပြည်တွင်းကလာတဲ့သတင်းတွေမှာဖော်ပြပေမဲ့ VOA ကတိကျအတည်ပြုနိုင်ခြင်းမရှိပါဘူး။အလားတူပဲလျှက်စစ်ဝန်ကြီးဦးဝင်းခိုင်ကိုလည်းအဂတိလိုက်စားမှုတိုက်ဖြစ်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။အဂတိလိုက်စားမှုကိုတိုက်ဖြတ်သွားမယ်လို့ NLD ပါတီက2015ရွေးကောက်ပွဲမှာကတိပြုခဲ့တဲ့အတိုင်းအခုလိုအစိုးရအဖွဲ့ဝင်ဝန်ကြီးတချို့ကိုအရေးယူဆောင်ရွက်လာတာကြောင့်မြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံလိုတဲ့နိုင်ငံခြားကုမ္ပဏီတွေရဲ့ယုံကြည်မှုကိုပိုရလာစေမှာဖြစ်တယ်လို့ HRC အာရှလူအခွင့်အရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ်
။တကယ်တမ်းအဂတိလိုက်စားမှုဖြစ်အောင်ဘယ်သူတွေကစီမံဆောင်ရွက်ပေးခဲ့တယ်လဲ။ဝန်ကြီးဆိုတဲ့သူကတော့အားလုံးကိုသူသိနိုင်မှာမဟုတ်ဘူးလေ။အောက်ကနေပြီးတော့တင်ကြလာတဲ့အပေါ်မှာစီမံဆုံးဖြတ်ရတဲ့ကိစ္စဖြစ်တော့ကဒီလိုမျိုးဆုံးဖြတ်နိုင်မှုအတွက်ဒီတင်တာကိစ္စပဲဖြစ်ဖြစ်အတားလမ်းပေါက်တဲ့ကိစ္စကုမ္ပဏီကိစ္စပဲဖြစ်ဖြစ်ပေါ့နော်အဲအဓိကကြတဲ့အတွင်းဝင်တို့ညွန်တို့တို့ကပုံပြီးတော့ရေးပါတယ်ဒါတွေကိုရေးယူနိုင်ဖို့အတွက်လည်းအခုလိုဆောင်ရွက်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဒီအဂရိလိုက်စားမှုတွေများနေလို့ဒါယင်းနှိမ့်နှံမှုတွေကထုတ်ယုတ်ကြဆင်းနေတာလေအဲ့တော့အဂရိလိုက်စားမှုကိုဟန်တားနိုင်တယ်ဆိုလို့ရှိရင်နိုင်ငံတကာကယင်းနှိမ့်နှံတဲ့သူတွေကယခုတည်းပုံပြီးတော့မြန်မာဆန္ဒနဲ့ရောက်လာမယ်လို့ကျွန်တော်တို့မြင်တယ
်။အစိုးရအဖွဲ့ဝင်ဝန်ကြီးတွေတာမကပါတီတွင်းမှာလည်းခေါင်းဆောင်တချို့ကိုအခုရက်ပိုင်းအတွင်းစစ်ဆေးအရေးယူတာတွေလှုပ်လာပါတယ်။အခုလိုအရေးယူလှုပ်ဆောင်မှုလှုပ်လာတာဟာပါတီတွင်းအုပ်စုအားပြိုင်ပွဲရဲ့တင်ကြတာဖြစ်ကြောင်းအမေရိကန်ကမြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ်
။ NLD ပါတီရဲ့ဒီ2012ဂျပန်ရွေးကောက်ပွဲမှာမတိုင်ခင်ပထမဦးဆုံးပါတီမြန်မာကလှုပ်တုံးကလေဒီအုပ်စုဖွဲ့မှုဖြစ်ခဲ့လို့တော့အောင်စမ်းစုကြည့်ပေါ့နော်ဥက္ကရာနိုင်ငံပြည်ရော CEC ကိုတဲ့ဘိုးလုံးမှုဆောင်ကော်မတီရွေးချယ်တဲ့အခါမှာသူကိုယ်တိုင်ပဲရွေးခဲ့ရတယ်ပေါ့အဲ့တော့ဒါကိုကြည့်လို့ရှိရင်ပါတီဟာတခြားလို့ပါတီတွင်းမှာအပြောင်းလဲတွေရှိတယ်လို့ဟိုအုပ်စုဖွဲ့မှုတွေရှိခဲ့တယ်လို့ဒါတော့မငင်းနိုင်တဲ့အချက်ပေါ့သူကအဲ့ဒီပါတီကအစတည်းကပါတီဒီပေါ်လီဘုံနဲ့ပါတီစီကံထိနေရေးဆိုတာကရှိပြီးသားဖြစ်တဲ့အတွက်အဲ့ဒါနဲ့မမြင်ရင်တော့တာဝန်ရှိတဲ့ပါတီစီကံထိနေကော်မတီကအရေးယူမှာအမှန်ပါပဲခင်ဗ
ျဒါပေမဲ့ NLD ဟာပါတီရေရှည်အနာဂတ်အတွက်ပြည်သူတွေရဲ့အားကိုးလေးစားမှုပိုရလာအောင်လို့ပါတီစီကံ၏အတိုင်းအရေးယူလှုပ်ဆောင်ခြင်းသာဖြစ်တယ်လို့ NLD ပါတီရဲ့ကရင်ပြည်နယ်ပါတီစီကံထိန်သိမ်းရေးအဖွဲ့ဝင်က Kongrei Mio ne Pidu Hluto Guzale Uso Tega Pio Bari.
Ama Lode Lua Dua Du Dao Yimu Dao Kamiya Du Tato Ale Da Bo Lu Yo Jia Dao. Da Kao Ne Beto Yau Da Ma 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 Lo Tato Ale Da Padi Ulo Ma Tiga Yu Bao. Dua Padi U Jire Kama Gao Da Ong Be Jira U Gao Da Lo Song Jene Gao Da Ya Nina Kamu Bo. U Lo Kan Liya Tu Te Mua Lo Chino Lua Mi Niya Ba De. U Tai Na Ino Du Tung Si Mu Lo De Da Bo Chi Ba De.
ပါတီရဲ့စီကံရသူအရေးယူခဲ့တဲ့ဘောပါပဲ။ဟိုအားကြဲတဲ့ဘောလို့ကျွန်တော်တွေ့ရအောင်။NLD ပါတီတနင်္သာရီတိုင်းဥက္ကဋ္ဌလည်းဖြစ်။NLD ပါတီရဲ့ဘိုးအလုံးအမှုဆောင်ကော်မတီဝင်လည်းဖြစ်တဲ့ဦးအောင်စိုးကတော့မိမိသဘောဆန္ဒလျောက်ဒီအပိုင်းအတွင်းနှုတ်ထွက်သွားပါတယ်။သူဟာထုတ်ပယ်ခံရတဲ့တနင်္သာရီတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာဒေါ်လေးလေးမော်ရဲ့ခဲဥတော်ဆက်သူလည်းဖ စစ်ဆေးမှုတွေလုပ်နေပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။အခုမြန်မာလူမောင်ခိုးပွဲစားတွေရဲ့အုပ်စုဖွဲ့အဓမ္မပြုကျင့်ခံခဲ့တဲ့အမှုအကြောင်းကိုထိုင်းသတင်းစာရှင်လင်းဘွဲကနေပြီးကြားတင်ဆက်နားဆင်ရပါမယ်။ထိုင်းနဲ့မလေးရှားနယ်စပ်မှာမြန်မာပြည်ဘက်ကလူမှောင်ခိုးကုန်ကူးတဲ့ဂိုင်းဝင်မြန်မာလူမျိုး၄ဦးကိုလူမှောင်ခိုးကုန်ကူးမှုအုပ်စုဖွဲ့အဓမ္မပြုကျင့်မှုတွေနဲ့ထိုင်းရဲတပ်ဖွဲ့ကမနေ့ကဖမ်းဆီးလိုက်ပါတယ်။မလေးရှားဘက်ကိုအလုတ်သွားလုကြမဲ့လူ62ဦးကိုဖမ်းဆီးချိန်မှာမိန်းကလေးတဦးကအခုလိုမျိုးသူကအာရမပြုချင်းခံခဲ့ရတဲ့အကြောင်းတိုင်ချခဲ့တဲ့အတွက်ဆုံခလာခရိုင်မှာကျူးလွန်တဲ့သူတွေကိုဖမ်းဆီးခဲ့တာဖြစ်ကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမလေးနယ်စပ်ဆုံခလာခရိုင်မှာလူကုန်ကူးတဲ့ဖြစ်ရပ်တွေအတွင်းမိန်းကလေးတဦးကိုအုပ်စုလိုက်ပဒိန်ကျင်းခဲ့တဲ့လူပွဲသားတွေကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါ။ကလေးနဲ့အမျိုးသမီးများကာကွယ်စောင့်ရှောက်ရေးအဖွဲ့အပြင်စစ်တပ်နဲ့လူကုန်ကူးမှုတိုက်ဖျက်ရေးတပ်ဖွဲ့တွေပူးပေါင်းပြီးဇူလိုင်လ26ရက်နေ့ကဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာဖြစ်ပါတယ်။စုံကလခရိုင်စရောင်းမြို့မဲနန်းအမှတ်၄ရပ်ကွက်ကနေနှလုံးကိုဝင်ရောက်ရှာဖွေခဲ့ရမှာတော့မြန်မာနိုင်ငံသားလူမောင်ခိုသမား၄ဦးကိုဖမ်းဆီးခဲ့ပါတယ်။ဒီထဲကလူမောင်ခိုသမား၂ဦးကတော့သူတို့လူကုန်ကူးခဲ့တဲ့မြန်မာနိုင်ငံသားအမေကလေးငယ်တဦးကိုအချိန်ချင်းလိမ်မိုင်းဆိုင်ရာအာရမပြုကျင့်လာဓာတ်နဲ့ချင်းချောက်ပြီးကာမကိုရယူခဲ့သူတွေဖြစ်ကြောင်းရဲတပ်ဖွဲ့ကထုတ်ပေါ်ပြောဆိုခဲ့ပါတယ်။ထိုင်းရဲတွေကဖမ်းဆီးလိုက်တဲ့အခါမှာတော့သူတို့ကငင်းဆိုနေကြတာကြောင့်စုံဖလာခရိုင်ကနေသားကြောင့်ရဲအရာရှိကကိုနိုင်ငံသားအချင်းချင်းကိုအခုလိုမျိုးအာဓမ္မပြုကျင့်မှုဟာမလုပ်သင့်တဲ့အကြောင်းနဲ့ကိုလုတ်ခဲ့တာကိုဝန်ခံဖို့အတွက်ပြောဆိုခဲ့တာပါ။မြန်မာနိုင်ငံသားလူပွဲသား၄ဦးဟာမြန်မာနိုင်ငံကနေထိုင်းမလေးနယ်စပ်အထိရောက်လာတဲ့ခိုးဝင်မြန်မာနိုင်ငံသားတွေကိုတော်ရင်မှာနေစရာပေးထားပြီးမလေးရှားနိုင်ငံကပွဲစားတွေစီကိုလက်လွဲပြောင်းပေးနေကြသူတွေဖြစ်တယ်ဆိုပြီးရဲတပ်ဖွဲ့ကဆိုပါတယ်ဒီလူမောင်ခိုသမားတွေကခင်မောင်နဲ့တင်ဆိုးဝင်းဆိုတဲ့သူနှစ်ဦးဟာဇူလိုင်လ20ရက်နေ့ကရောက်လာတဲ့မြန်မာနိုင်ငံသား62ဦးအုပ်စုကိုစံနဲ့စားစရာရေတွေပို့ပေးနေရင်းနဲ့အမျိုးသမီးတဦးကိုတခြားနေရာကိုခေါ်ထုတ်သွားခဲ့ပြီးအချင်းချင်းအင်အားသုံးအဓမ္မပြုကျင့်ခဲ့ကြတာပါအဓမ္မပြုကျင့်ခံရတဲ့အမျိုးသမီးကသူတို့အုပ်စုဖမ်းဆီးခံရပြီးတဲ့နောက်ထိုင်းနိုင်ငံကကလေးနဲ့အမျိုးသမီးကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကိုတိုင်ကြားခဲ့တာကြောင့်အခုလိုမျိုးရဲတပ်ဖွဲ့ကဇက်တိုက်ဖမ်းဆီးအရေးယူဆောင်ရွက်နိုင်ခဲ့တာဖြစ်ပါတယ်။ဒီလူမောင်ခိုသမားတွေကအဲ့ဒီမိန်းကလေးတဦးတည်းကိုသာမကပထမအတုပ်တွေကမိန်းကလေးတချို့ကိုလည်းအလားတူအာဓမ္မပြုကျင့်မှုတွေပြုလုပ်ခဲ့ကြသူများဖြစ်တယ်ဆိုပြီးရဲတွေကတန်လျာရှိနေကြပါတယ်။လူကုန်မှုခံရတဲ့အမိန်းကလေးတွေအာဓမ္မပြုကျင့်ခံရတယ်ဆိုတဲ့သတင်းတွေကြားနေရပေမဲ့အဆက်တရားနဲ့အသက်အန္တရာယ်ချင်းချောက်ခံရမှုတွေကြောင့်ကရယကန်ရှင်အမျိုးသမီးတွေကထုတ်ဖော်ပြောဆိုတိုင်ကြားတာတွေမရှိတာကြောင့်လည်းအမှုမှန်တွေမပေါ်ပေါက်ခဲ့ပါဘူးအခုခါမှာတော့ဖမ်းမိတဲ့မြန်မာနိုင်ငံသား၄ဦးကိုလူမောင်ခိုမှုလူကုန်ကူးမှုအပြင်အမျိုးသမီးတွေကိုအာဓမ္မပြုကျင့်မှုတွေနဲ့သူတို့ကျူးလွန်တဲ့အတိုင်းစစ်ဆေးအရေးယူသွားမှာဖြစ်တယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ကပြောဆိုခဲ့ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ခတ်စနေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ချောင်းကောင်းထုတ်ချက်အီရန်တုံအင်္ဂလိပ်သင်ကန်းစာတကအမျိုးသမီးကန္တာနဲ့အတူအာကာသယာဉ်မှူးတယောက်ဖြစ်လာဖို့အခြေခံလိုအပ်ချက်တွေအပြင်နိုင်ငံတော်ကရောဘလို့အကူအညီထောက်ပံ့ပေးပါသလဲ
။အနောက်နိုင်ငံအစိုးရတော်တော်များများဆိုရင်ဒီမိဘကမတတ်နိုင်ဘူးစင်ရကြပါမယ်လေအာကာသယာဉ်မှူးတယောက်ဖြစ်ခြင်းနဲ့ဆန္ဒရှိတဲ့ကလေးကိုဒီကလေးသာဇွဲရှိရှိစူးစမ်းရင်သူတို့အာမခံချက်ပေးပါတယ
် NASA အာကာသစူဇန်လေးလာရေးကသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကသိပ္ပံနဲ့နည်းပညာအစီအစဉ်ကနေပြောပြပေးပါပါအခုရေဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြည့်ကိုဝင်းခန့်မောင်နဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရမှာပါရှင
်မြန်မာနိုင်ငံကိုဒေါန်ဆန်းစုကြည်မကယ်နိုင်ပေမဲ့ခီးသွွားလုပ်ငန်းကကယ်နိုင်နိုင်မယ်လို့ပီတာကာတီရေးထားတဲ့ဆောင်ပါကို spectacular.co.uk မှာဖတ်ရပါတယ်1939မတိုင်ခင်ကမြန်မာနိုင်ငံဟာအာရှတိုက်ရဲ့အကျွဲဝါဆုံးနိုင်ငံတစ်ခုဖြစ်ခဲ့ပြီးရန်ကုန်ဟာလန်ဒန်ပြီးရင်စီကားဆုံးစိတ်ကမ်းမြို့ဖြစ်ပါတယ်။မြန်မာနိုင်ငံဟာဆံအများဆုံးတင်ပို့ရတဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့စစ်ပြီးတဲ့အခါမြန်မာနိုင်ငံမြို့အများပြားပျက်စီးပြီးစီးပွားရေးချွတ်ချုံကျသွားခဲ့တယ်လို့ဆိုပါတယ်။ Telegraph သတင်းစာရဲ့အာရှရေးရာသတင်းတောက် David Aimer ရဲ့အသုံးသက်ချက်ကိုကိုးကားပြီးတော့ဖော်ပြရမှာအခုစစ်ပြီးဆုံးခဲ့တာ85နှစ်ကြာမြင့်လာသည့်တိုင်အောင်မြန်မာနိုင်ငံဟာစစ်ကြိုခေတ်အခြေအနေကိုပြန်မရောက်နိုင်သေးပါဘူး။တချို့ကိစ္စတွေမှာနောက်ပြန်ဆုံနေတယ်လို့ဆိုထားပါတယ်။လက်ရှိနိုင်ငံအခြေအနေနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ဟာရိုဟင်ဂျာတွေပေါ်စစ်တပ်ရဲ့ကြောက်မက်ဖွယ်နှိပ်စက်မှုကိုရှုတ်ချဖို့ပြက်ကွက်နေတယ်။စစ်ဗိုလ်ချုပ်တွေရိုဟင်ဂျာတွေပေါ်နှိပ်စက်နေမှုတွေကိုအာရုံရောက်နေကြတဲ့အတွက်မြန်မာပြည်သူအများစုဟာသူတို့ရဲ့စီးပွားရေးပြဿနာကိုဂရုမစိုက်နိုင်ကြဘူးလို့လည်းအိုင်မာကိုကိုးကားပြီးရေးသားထားပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကိုကြည့်ရတာကတော့လွတ်လပ်ရေးရပြီးကလေးကပေါ်ပေါက်လာတဲ့ပြည်တွင်းစစ်တွေဟာပြီးဆုံးနိုင်ွယ်မရှိဘူးလို့လည်းဆိုထားပါတယ်။ကိုလိုနီအုပ်ချုပ်ရေးခေတ်မှာလည်းပြည်မနေဗမာလူမျိုးတွေနဲ့နေစုံနေပြားကတိုင်းရင်းသားတွေကြားရန်တိုက်ပေးခဲ့တယ်လို့လည်းဆိုထားပါတယ်။ဘင်းရောင်ချပြီးသူ့တပ်ဖွဲ့ကိုထောက်ပံ့ထားတဲ့ SSA ခေါင်းဆောင်ယူစစ်ဟာမြန်မာစစ်တပ်နဲ့အပြန်အလှန်ယုံကြည်မှုအပြည့်အဝမရှိတဲ့မဟာမိတ်တူဖြစ်နေပြီး TNLA တောင်းပလောင်လက်နက်ကင်အင်အားစုကိုတိုက်ခိုက်နေတယ်လို့ဆိုပါတယ်။ဘယ်တိုင်းရင်းသားတပုံတပ်ဖွဲ့ကမှဒေါ်ဆန်းစုကြည်ရဲ့ညီညာရေးဆွေးနွေးပွဲကိုပြန်ဆဖို့အားထုတ်မှုအပေါ်မှာယုံကြည်မရှိကြဘူးလို့လည်းဆိုပါတယ်စစ်ဗိုလ်ချုပ်တွေရောတပုံတပ်ဖွဲ့တွေရောကြောက်စိမ့်နဲ့မူးယစ်ဆေးမှောက်ကိုမှုတွေပေါ်မှာရပ်တည်နေပြီးမြန်မာနိုင်ငံဟာလည်းကမ္ဘာပေါ်မှာခြားစားပျက်စီးမှုအထူးပြောဆုံးနိုင်ငံဖြစ်တဲ့သူ့ထက်ပိုဆိုးတဲ့မှောက်ကိုကုံသွယ်ရေးလုပ်ငန်းဆိုတာလစ်ပြားနဲ့အီရတ်တို့ပဲရှိတယ်လို့လည်းရေးသားထားပါတယ်ဒါပေမဲ့သတင်းစာဆရာအိုင်မာကတော့မြန်မာနိုင်ငံမှာကြီးထွားလာနေတဲ့အဓိကလုပ်ငန်းကြီးဖြစ်တဲ့ခီးသွွားလုပ်ငန်းနဲ့ပတ်သက်လို့တော့ဆွေးနွေးသုံးသပ်ထားခြင်းမရှိပါဘူး။သူရောက်သွားခဲ့စဉ်တွင်မြန်မာပြည်သူတွေဟာအိန္ဒိယတိုက်နယ်တွင်ရင်းနှီးဖော်ရမှုရှိဆုံးလူမျိုးတွေဖြစ်တယ်လို့တော့ဖော်ပြထားပါတယ်။ခီးသွွားလုပ်ငန်းကရတဲ့ဝင်ငွေအားလုံးလို့လို့ဗိုလ်ချုပ်ကြီးတွေကတင်းယူကြပေမဲ့ပြင်ပကဘာနဲ့အထီးတွေးဆက်ဆံမှုပိုများလာခြင်းကဒေသခံတွေအတွက်အားကျအတူယူစရာတွေဖြစ်လာတယ်လို့ရေးသားထားပါတယ်ခင်ဗျာ။
မြေရိုင်းတွေကိုကြိုဆိုခြင်းဆိုတဲ့ဆောင်ပါတစ်စောင်ကို strategiespage.com မှာဖတ်ရပါတယ်။ရိုဟင်ဂျာတွေမြန်မာပြည်ပြန်သွားနိုင်ရေးအတွက်အထောက်အကူပေးဖို့ဘင်္ဂလားဒေ့ရှ်နဲ့ဖြစ်နိုင်သမျှပူးပေါင်းဆောင်ရွက်မယ်လို့တရုတ်ကကန့်လန့်လိုက်ပေမဲ့ဘယ်ပုံဘယ်နည်းပူးပေါင်းဆောင်ရွက်မယ်ဆိုတာကိုတော့ရေးမထားဘူးလို့အစချီထားပါတယ်။တရုတ်ဟာမြန်မာနိုင်ငံနဲ့ကာလရှည်ကြာလက်တွဲလာတဲ့မိတ်ဆွေနိုင်ငံဖြစ်ပြီးမြန်မာအပေါ်ကုလသမဂ္ဂကအရေးယူမဲ့ကိစ္စကိုတောင်းအကာအကွယ်ပေးခဲ့တယ်လို့ဆိုပါတယ်။ရိုဟင်ဂျာစန့်ကျင်ရေးအကြမ်းဖက်မှုတွေဟာ2012မှာတိုင်းပြည်ကိုအာဏာရှင်လိုအုပ်စိုးခွင့်မရတော့တဲ့မြန်မာစစ်တပ်ရဲ့အမျိုးသားရေးဝါဒီဗုဒ္ဓဘာသာခေါင်းဆောင်တွေကလုပ်ခဲ့တယ်လို့ဆိုပါတယ်။ရွေးကောက်ခံအစိုးရတက်လာတဲ့အခါအမျိုးသားရေးဝါဒီတွေရဲ့ထောက်ခံမှုဟာအရေးပါလာခဲ့ပါတယ်။ဒါကြောင့်ရိုဟင်ဂျာတွေကိုမောင်းထုတ်ဖို့တွန်းအားပေးလိုက်တယ်လို့ဖြစ်လာတယ်လို့ဆောင်းပါးရှင်ကရေးပါတယ်။အဲ့ဒီအခါမှာ2019ခုနှစ်ကိုရောက်တဲ့အခါမ မြန်မာစစ်တပ်ဟာညင်ဝစ်ပြည်ရာရေးကိုအကြောင်းပြပြီးပျက်စီးဆုံးရှုံးမှုအများဆုံးကိုဖြစ်စေခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးရိုဟင်ဂျာတွေစွန့်ပစ်သွားတဲ့နေရာတွေမှာစစ်စခန်းတွေအများပြားတိဆောက်လာတယ်။ညမြင်သက်သေတွေနဲ့ဆက်သွယ်ရေးဂျူရူကရိုက်ထားတဲ့ဓာတ်ပုံတွေအရဒီဒေသတွေမှာရိုဟင်ဂျာတွေနေထိုင်ဖို့ပြန်လည်တိဆောက်ရေးလုပ်ငန်းတွေပါမှလုပ်မထဘူးဆိုတာတွေ့ရပါတယ်တဲ
ဒီချိန်မှာမွတ်စလင်မဟုတ်တဲ့ရခိုင်လက်နက်ကင်တပ်ဖွဲ့အေအေနဲ့တိုက်ပွဲတွေဖြစ်လာတဲ့အတွက်လဲလုံခြုံရေးစိုးရိမ်စရာပိုပြီးတော့ဖြစ်လာပါတယ်။ရိုဟင်ဂျာတွေထွက်ခွာသွားကြတဲ့အတွက်မြန်မာစစ်ဘုတ်ချုပ်တွေအဖို့အထူးသဖြင့်တရားမဝင်တဲ့စီးပွားရေးအကျိုးမြတ်တွေအများကြီးရရှိနိုင်ပါတယ်။ရိုဟင်ဂျာပြည်နာကြောင့်သူတို့ရဲ့တရားမဝင်စီးပွားရေးလုပ်ငန်းတွေကိုလဲလူတွေကအာရုံမစိ
ဒီကနေ့ဒီနေ့ကတော့ကျွန်တော်တို့ရဲ့ strategypage.com မှာဖတ်ရှုနိုင်ပါတယ်ရှင်
ရာရှင်များရှင်မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကနှစ်ပတ်လည်အစီအခံစာလှုပ်တော့ကိုတင်ပြရပါမှာတိုးတက်မှုတချို့ရှိတယ်လို့လက်ခံအသိမဲ့ပြုခဲ့ကြသလိုအားနည်းချက်တွေရှိနေတာကိုလည်းထောက်ပြကြပါတယ်အာဏာပိုင်တွေထိန်းသိမ်းထားစဉ်သိဆုံးမှုတွေကအစအရွယ်မရောက်သေးသူတွေလိမ်ပန်းဆိုင်ရာအနိုင်ကျင့်မှုတွေအစုံလူခွင့်ရေးပြဿနာပေါင်းစုံကိုကော်မရှင်အနေနဲ့ဒီထက်ပိုပြီးထိရောက်ရောက်ဖြ ီဆောင်ရွက်နိုင်ခဲ့ပြီလို့ယူဆကြပါတယ်စူရာရီကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်7392382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ဒီနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင်ဒီနေ့ညတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါလေရှင်။အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်ကစီစဉ်ပို့ချပေးထားပါလေရှင
်။ဒီကနေ့မင်းတင်ပြမယ် Idiom အသုံးက
Black Sheep
ဆိုတာပဲဖြစ်ပါလေ။စာလုံးပေါင်းကBLACK black အမေရောင် SHEEB sheep သို့လုံးကောက်အသေးပဲကသို့အမေရောင်ပေါ့ရှင် idiom အသုံးနှုန်းကတော့အသုံးမကျတဲ့လူမျက်နှာအိုးမဲတုတ်တဲ့လူအရှက်ခွဲတဲ့လူလို့ဆိုလိုပါတယ်အထူးသဖြင့်ဆွေမျိုးကုန်မိဘမောင်မကုန်ကိုဖြစ်သူပေါ့ sheep ဆိုတဲ့အဖြူရောင်ရှိတဲ့သို့ကြားထဲမှာအမေရောင်တစ်ကောင်ပါနေတယ်ဆိုရင်အဖြူရောင်သို့အုပ်ရဲ့အလှကိုအစွန်းထင်စီတဲ့အမဲစစ်သဘောပါပဲဒီသုံးနဲ့ပတ်သက်ပြီး George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Uncle Joe is the black sheep in the family. Instead of getting a job, all he does is drink too much, gamble away any money he gets, and chase after women.
ဦးလေးဂျိုဟာမိသားစုရဲ့ဂုဏ်သိက္ခာကိုထိခိုက်စေတဲ့လူပါပဲဗျာအလောက်ရှာမဲ့အစာအရက်တွေဖိတော့ပတ်ဆံကိုလောင်းကစားပစ်တဲ့အပြင်မိမလေးရှုပ်သေးတယ်လीလို့အသေးပေးရပါလေဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Uncle Joe is the black sheep in the family. Instead of getting a job, all he does is drink too much, gamble away any money he gets, and chase after women.
သုံးမကြတဲ့လူမျက်နှာအိုးမဲတုတ်တဲ့လူအရှက်ခွဲတဲ့လူအထူးသဖြင့်ဆွေမျိုးကုန်မိဘမောင်မကုန်ကိုဖျက်သူဆိုရင် idiom အသုံးရဘယ်လိုပြောမလဲ
black sheep.
ဆိုပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American Style English သင်ခန်းစာကိုဒေါ်လလတန်စီစဉ်ပို့ချပေးနေတာဖြစ်ပါတယ်ရှင်။အခုအမျိုးသမီးကဏ္ဍကိုနားဆင်ကြရပါတော့မယ်။မြန်မာနယ်ဝအမေရိကန်အမျိုးသမီးဒုတိယဗိုလ်မှူးကြီးပမောက်ခဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်ဟာဝိုင်အခြေစိုက် Asia Pacific Center for Security Studies APCSS လုံချုံရေးပါတာရဆိုင်ရအာရှပစိဖိတ်ဌာနမှာ27နှစ်တာဝန်ထမ်းဆောင်ပြီးစစ်တပ်ကအနာယူသွားပါပြီနိုင်ငံတကာမှအကြမ်းဖက်မှုတိုက်ဖျက်ရေးမဟာဗျူဟာချမှတ်ရမှာအမေရိကန်စစ်တပ်မှအမျိုးသမီးတဦးအနေနဲ့သူ့ပါဝင်ခဲ့တဲ့အမှတ်100ရာစရာအထင်ကရဆောင်ရွက်မှုတွေအကြောင်းဒုတိယဗိုလ်မှူးကြီးမီမီဝင်းဘတ်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာမှာဒေါ်လာလတန်ကတင်
you can bend but never break me, 'cause it only serves to make me more determined to achieve my
final captain in it. ကျမတို့မှာ Southern Thailand Thai တောင်ပိုင်းပေါ့နော်အဲ့ဒီမှာသွားပြီးတော့ကျမအဲ့ဒီအချိန်မှာဗါလဲ Navy Seals တသင်းကိုကျမအုပ်ချုပ်ပြီးတော့သွားရတယ်ကျမရဲ့ specialty အဲ့ဒီအချိန်မှာကျတော့ကျမပြောင်းသွားတယ် ammunition ကနေပြီးတော့ကျမ special operation နဲ့ရောက်သွားတယ် special operation civil affairs ဆိုတဲ့နေရာရောက်သွားတယ်အဲ့ဒီကျမကျတော့ Navy Seal team ကိုကျမတခါတယ်အုပ်ချုပ်ပြီးတော့အဲ့ဒီ Southern Thailand မှာကျမတို့ counter insurgency နဲ့ပတ်သက်ပြီးတော့ဥစ္စာသွားလို့တာအဲ့ဒီအချိန်မှာကျမအငယ်ဆုံးကျမအမျိုးသမီးတယောက်တည်းဘောနော်အဲ့ဒီ Navy Seal team ကအဲ့ဒီအချိန်ဆယ်ယောက်အဲသူတို့ကျမအမျိုးမျိုးစမ်းမြန်အောင်ဟုတ
်ကဲ့
ကျမသူတို့ရဲ့ယုံကြည်မှုနဲ့လေးစားမှုကိုရဖို့အတွက်ကကျမအရန်ပြသူတို့က seal ဆိုသူတို့ရဲ့မှာတက်တက် capability တခုရှိတယ်ကျမရဲ့ capability ကကျမဒေသခံတွေလက်ခံအောင်ဘယ်လိုဂိုင်တွေရလဲနော်သူတို့နဲ့အတူတူသွားပြီးတော့ဒေသခံတွေကိုအသေးချာဂိုင်တွေပဲဥစားကျမအယူအဆအစွန်ပြရတယ်အဲ့ကြတော့မှကျမပြောတဲ့ဥစားနည်းနည်းနားထောင်လာတယ်သူတို့ကျမတို့သွားတဲ့အခါမှာတခါလေရလို့ရှိရင်ကျမတို့က local တွေရှိတယ်လေဒေသခံတွေအများကြီးရှိနေတယ်ဒီရွာလေးတွေပါကျမတို့ဝင်တဲ့အခါမှာဆိုအဲ့ဒီကျမသူတို့နဲ့အဆင်ပြေအောင်လို့အလဲရနေပြီးတော့ဒီလိုမျိုး light လုပ်ပြီးတဲ့အခါကျတော့ကျမတို့ operation တဲ့အရန်လွယ်သွားတယ်။ဆိုအဲ့ဒီဥစ္စာမှာကျမရဲ့ capability တွေနားလည်သွားတယ်။တွိုင်းရမှုပေါ့နော်။ဆိုအဲ့ဒီအချိန်မှာအဲ့ဒါတမျို
းဒီ Navy Seal ဆိုတော့တတိရှိရှိနဲ့လုတ်ကင်နိုင်ကြတယ်ဂျီတက်ကအထုတက်ဖွဲ့ဝင်ကြီးပေါ့နော်။စောစောကလူမျိုးဒီတက်ကနေနေရှားမှာပေါ့နော်။ညှိနှိုင်းပေးရတယ်ဆိုတော့ဘလိုမျိုးလဲဥပမာလေးတစ်ချက်လောက်ပြီးလို့ရမှာမသိ
ဘူးဥပမာလေးပြီးရမယ်ဆိုလို့ရှိရင်ကျမတို့မဝင်ရင်ကျမတကြီးရည်နဲ့ထိုင်နေတွေ့တယ်သူကျမတို့ဒီမှာဒီနေရာကိုဖြတ်တမ်းတဲ့အကြောင်းပြောတယ်နောက်ပြီးတော့လေအမျိုးသမီးအဖွဲ့တွေနဲ့ကျမထိုင်လို့ရတယ်သူတို့တွေအမျိုးသားတွေကိုအမျိုးသားတွေအမျိုးသမီးတွေနဲ့တိတ်ထိုင်လို့မရဘူးကျမအမျိုးသမီးတွေရဲ့နေရာသွားပြီးတော့နည်းပါသူတို့ကိုပြောပြတာပေါ့နော်အများသောအားဖြင့်သူကအမျိုးသမီးတွေကဒီရေကန်နေနာမှာရေလာတဲ့အခါမှာအဲ့လိုမျိုးတွေသူတို့စုကြတယ်လေအဲ့စုတိုင်းမှာကျမစိုးစိုးစီးစီးလေးသွားပြီးတော့သူတို့နားလည်အောင်ကျမတို့ဒီဥစ္စာဒီနားမှာလာမယ်ဒီနားမှာဒီဥစ္စာတွေလုပ်မယ်ဆိုသူတို့နည်းနည်းပွားပွားလေးသိအောင်ပြောထားတဲ့အခါကျကျမတို့လာလိုက်တဲ့အခါကျတော့သူတို့ကအရန်မစိမ့်နေတော့နောက်ပြီးတော့ကျမတို့ဘာလုပ်လဲဆိုတော့ဒီအစိုးရလက်ခံလိုက်တယ
်
ဆိုအဲ့ဒါမျိုးတွေပေါ့နော်တခါလေကျလည်းကျမတို့ကဒီဥစ္စာ local ကနေပြီးတော့ supply တွေပါလို့တယ
်
အာတခါလေကျလို့ရှိရင်လေးတွေပါလို့တာပေါ့နော်ကျမတို့အော်နည်းရေချောင်းတွေဖြတ်တော့မယ်ဆိုလို့ရှိရင်နည်းနည်းငှားဖို့ပါလို့ကျမကသွားပြီးတော့ negotiate လုပ်ပေးရတာပေါ့ဒါမျိုးတွေပေါ့ဗျာ
အဲ့ဒါကိုထိုင်းနိုင်ငံတောင်ပိုင်းပေါ့
ဟုတ်ကဲ့ထိုင်းနိုင်ငံတောင်ပိုင်းမှာကျမတို့လုပ်တာဟုတ်ကဲ့
အဲ့တော့နောက်မေးမရတဲ့အချက်တစ်ချက်က
မေးမရတဲ့အချက်တစ်ချက်ကကျမ major အနေနဲ့ကျမဟိုနေ 9/11 ပြီးလဲပြီးရောကျမတို့သူတို့ Pacific Command Headquarters ကိုပို့လိုက်တယ
်
ပို့လိုက်တယ်ဘာလို့လဲဆိုအဲ့ဒီမှာကျတော့ကျမ Southern Philippines Philippines ရဲ့တောင်ဘက်မှာဖြစ်နေတဲ့ဟိုနေ Abu Dayef နဲ့ terrorism ဖြစ်နေတဲ့ဥစ္စာအတွက်ကိုကျမ strategy အဖွဲ့မှာပါဝင်ပြီးတော့လုပ်ရတာ
ဘီဟာကြတဲ့အဖွဲ့ပေါ့နော်
ဟုတ်ကဲ့ terrorism အတွက် terrorism ကိုဘယ်လိုတိုက်မလဲဘယ်လိုမျိုးပြအောင်လုပ်မလဲဆိုတဲ့ဥစ္စာ plan ကိုကျမတို့က strategy ဆွဲရအောင်အဲ့ဒါကျမ strategy အဖွဲ့တွေမှာပါသွားတယ်အဲ့ဒီမှာကျမရောက်တဲ့အခါကျတော့ကျမလူ30လောက်ရှိပါတယ်ကျမကအဲ့ဒီအချိန်မှာအမျိုးသမီးတယောက်တည်းလူ30ထဲမှာဆိုတော့ကျမတို့ဒီမှာ strategy ဆွဲတဲ့အခါကျကျမနားအလုံးနားထောင်လိုက်တဲ့အခါမှာကျမတွေ့သွားတာသူတို့ရဲ့strategy ကလေ military action နဲ့ရှိတယ်တခြားဥစ္စာမပေါ့ကျွန်မပြောတယ်ဒီဥစ္စာ economics နဲ့ဆိုင်တယ်စီးပွားရေးနဲ့ဆိုင်တယ်စီးပွားရေး strategy တခုလည်းဆွဲရမယ်ဒီ counter terrorism strategy အောက်ထဲမှာလေဆိုတော့သူတို့တွေကကျွန်မကိုကြည့်ပြီးတော့ရည်ကြတယ်ဘာလို့ဆိုတော့သူကပြော terrorism ငားတဲ့စီးပွားရေးနဲ့ဘာမှမဆိုင်ဘူးတဲ့ okay သူတို့အရင်ကျွန်မကိုရည်ကြတယ်နော်ပြလေကြကျမ research လုပ်ပြီးတော့တခါတည်းကျမစာရည်ရေးတော့ဆောင်းပါးရည်ရေးတာ terrorism ကဒီစီးပွားရေးနဲ့လက်ဆိုင်ကြောင်းပေါ့နော်အဲ့ဒီဥစ္စာတွေအားလုံးကျမ research လုပ်ပြီးတော့စာအုပ်တွေ military journals တွေထဲမှာရေးပြတာဘာလို့ဆိုတော့သူတို့နည်းနည်းပါးပါးနားလား awareness ဖြစ်အောင်လို့ဆိုတော့ဒီမှာရေးတဲ့စာအုပ်တစ်ခုကို under secretary of defense ရကတွားတွေ့တယ
်
တွားတွေ့ပြီးတော့ကျမကိုခေါ်တယ် Pacific Command မှာခေါ်တယ်ခေါ်ပြီးတော့ပြောတယ်အားတဲ့မြင်ရတာတကယ်ကောင်းနေတယ်ဟုတ်တယ်လေအဲ့ဒီဥစ္စာမှန်နေတယ်တို့ဒီဥစ္စာ counter insurgency ဟိုနည်းလေ manual ကိုပြန်ရေးနေတယ်အဲ့ရေးနေတဲ့အချိန်မှာမြင်ပြောလိုက်တဲ့ဥစ္စာသူထည့်လိုက်မယ်လို့ပြောတယ်ဆိုကြပါစို့နောက်ပြီးလည်းပြီးတော့ကျမအဲ့ဒီဥစ္စာအများတိုင်းကျမဒီတိုင်းဒီ planning session တွေမှာကျမအများတိုင်းဒီဟိုစီးပွားရေးနဲ့ပတ်သက်တဲ့ strategy ဆိုတော့အများတိုင်းကျမပြောပြောနေတဲ့အခါကျတော့ကျမတို့ရဲ့ဗာလဲ economic advisor ကကျမကိုတခါသူရောက်တဲ့အခါမှာတွေ့ပါတယ်သူက Pacific Command Commander Emerald Blair ပြောတယ်ကျွန်တော်ဒီအမျိုးသမီးကိုကျွန်တော်ရဲ့ deputy နဲ့ကျွန်တော်yeah section မှာထားခြင်းတယ်ဟုတ်
ကဲ့
သူသိတယ်တဲ့ဆိုအဲ့ဒါနဲ့ပဲကျမ deputy economic advisor ဆိုတဲ့ position ရပါတာဘာလို့ဆိုတော့ economic advisor ကျမဒီဥစ္စာဆွေးနွေးတဲ့ဥစ္စာတိုက်တွန်းတဲ့ဥစ္စာသူကတွေ့ပါတဲ့အခါကျတော့အဲ့လိုဖြစ်သွားတာဆိုကျမမှာနှစ်ခုဖြစ်သွားတာပေါ့နော် deputy economic advisor ဖြစ်သွားတယ်နောက်ပြီးတော့ကျမရဲ့ concept တွေပေါ့ idea တွေပေါ့နော်အဲ့ဒီဥစ္စာတွေကကျမတို့ရဲ့ဒီနေ့ရှိနေတဲ့counter insurgency manual ထဲမှာပါပါတယ်ဆိုတော့အဲ့ဒါနောက်ဆုံးအမှတ်မှတ်ရရအတွေ့အကြုံပါပဲ
အဲ့တော့ကျမသိချင်တာပေါ့နော်ဒီအချမ်းဖက်တိုက်ခိုက်မှုမှာစိုးစိုးကတခြားစစ်ဗူတွေလို့လက်နဲ့ကင်ပြီးတော့တိုက်ရုံနဲ့မပြီးဘူးစီးပွားရေးအရာလည်းလုပ်နေဆိုတော့စီးပွားရေးအရာဒီအချမ်းဖက်မှုကိုတိုက်တဲ့ခါမှာဘယ်လိုလုပ်ဒီအတွေ့ခေါ်ရလာပါ
တိုက်တယ်လို့တော့ပြောလို့မရဘူးကျမတို့ဘာတွေ့လဲဆိုတော့တချို့တရားလေ terrorist group တွေဝင်သွားတာဘာကြောင့်လဲဆိုတော့သူတို့မှအလုပ်မရှိလို့အဲ့ဒီ terrorist group လာတဲ့ဟဲ့ငင်တို့ငါတို့နဲ့လိုက်လာလို့ချင်းပတ်စံပေးမယ်အလုပ်ပေးမယ်ဆိုအဲ့ဒါနဲ့ပါသွားတာဆိုတော့အားလုံးတော့မဟုတ်ပါဘူးဒါပေမဲ့ကျမတို့ဘာလဲ interview လုပ်တဲ့အခါမှာအနည်းဆုံးတစ်ဝက်ပေါ်တဝက်တဲ့တောင်မှပူပါတယ်အဲ့လိုမျိုးနဲ့ပါပါသွားတဲ့လူတွေရှိတယ်ဒီ terrorist group မှာလေဆိုအဲကြောင့်မလို့ကျမတို့ကပြောရတဲ့အဲ့နေရာတွေစီးပွားရေးတိုးတက်အောင်လုပ်ပေးရမယ်ဆိုကျမတို့ military ကို night ကတော့စီးပွားရေးတိုးတက်အောင်လုပ်လို့ capability မရှိဘူးဒါပေမဲ့အဲ့ဒီအချိန်မှာကျမတို့က partner လုပ်လိုက်ရတယ် USAID US Agency for International Development net ပူပေါင်းပြီးတော့ဒီဥစား interagency ဖြစ်သွားတာပေါ့ interagency civil military relation နဲ့အဲ့ဒီဥစားကိုပြန်ဆွဲရတာဆိုအဲ့ဒီဥစ္စာလုပ်ဖို့အတွက်ကျမက USAID ကိုသွားပြောတယ် USAID ကလည်းအဲ့တုန်းကဆိုလို့ရှိရင် US Pacific Command မှာဝင်နေပါလေ USAID liaison officer ဆိုတာမရှိဘူးအဲ့ဒါကိုကျမက Washington သွားကျမတို့ဘက်ကလည်းကျမကလည်းတင်ပြရတယ်ဒီဥစ္စာလိုအပ်တဲ့အကြောင်းပြီးလဲပြီးတော့ USAID ကိုလည်းသွား Washington office မှာသွားပြီးတော့ဒီကျမတို့ကဒီ play ရအောင်ပဲပေါ့နော်ဒီ war and terrorism strategy ကဒီ USAID က economic development နဲ့ပတ်သက်တဲ့ဥစ္စာကိုကျမတို့အတူတူလက်တွဲပြီးတော့လုပ်ရမယ်ဆိုပြီးတော့ကျမအဲ့ဒါသူတို့လည်းတင်ပြရတယ်ဆိုနောက်လက်ကြလက်ကြလက်ကြ USAID ကသူတို့ရဲ့ liaison officer ကျမတို့ခေါ်တာ development advisor ပေါ့နော်အဲ Pacific Command မှာ၃ယောက်လာထားပြီးတယ်ဒီဥစ္စာအတွက်ကိုအဲ့ကြတော့မှကျမတို့ရဲ့သူတို့ရဲ့ plan နဲ့ကျမတို့ plan နဲ့ synchronize လုပ်ပြီးတော့ဒီဥစ္စာကို full strategy ဖြစ်သွားတာပေါ့ကျမအနေနဲ့တော
့ဆိုစွာအမကမိမိဘယ်ပဲပြောရဒီအတွေးခေါ်ပေါ့နော်ဒီအချမ်းဖဲမှုတိုက်ဖြည့်ရေးရက်နှစ်ပဲမတုံမင်းနေဒီစီးပွားရေးစီးပွားရေးဆိုတာတော့လူမှုရေးရောလူမှုရေးမှာတော့ပညာရေးကျန်းမာရေးစာဝန်ရေးအဲ့ဒါတွေအစသဖြင့်ပေါ့နော်အဲ့ဒါတွေညင့်တင်ပေးမှလည်းအတွေးခေါ်လေးမြင့်လာပြီးတော့အချမ်းဖဲမှုလှုပ်ချင်တဲ့စိတ်တရားတွေပြောက်ကုန်ကြပါတော့ရှေ့ဘဝပေါ့နော်ညော့လင့်ချက်တွေရှိတာမှာပေါ့ဒီလိုမျိုးအနေထားကအခုလက်ရှိပေါ့နော်မြန်မာနိုင်ငံရခိုင်ပြည်နယ်မှာဒုက္ခဒုက္ခတွေရောအခုစစ်ပြေးရှောင်ရခိုင်ဒုက္ခတွေရောရင်ဆိုင်နေရတဲ့အခြေအနေမှာရောအဲ့ဒီလူဟာမျိုးပြူဟာကိုတုံးလို့မရဘူးလားရှင
်တုံးလို့ရမှာပါအသေးချာတုံးတက်လိုက်လို့ရှိရင်လေကျမတို့ဒီ economic development လုပ်တဲ့အခါကျတော့ကျမဘာသွားတွေ့လဲဆိုအဲ့ဒီဥစ္စာကျမ research လုပ်တော့ economic development ဒီနေရာတွေမှာဘယ်လိုလုပ်ရမလဲဆိုတဲ့အခါအဲ့တော့အမျိုးသမီးတွေအရင်အရေးကြီးပါဘယ်လိုအရေးက
ြီ
းအမျိုးသမီးပါမှာရတယ
်
အမျိုးသမီးတွေပို့ပြီးတော့အခွင့်အရေးရှိလာရင်သူတို့ဒီမှာပါဝင်လာလို့ရှိရင်ဒီ economic development ကပို့ပြီးတော့ဝင်လာတယ်ဆိုတော့ကျမသွားတွေ့တယ်ဒီ research တွေမှာအဲ့ဒါနဲ့ပဲကျမပထမတုန်းကဆိုအမျိုးသမီးကြောင့်ကျမတိတ်ပြီးတော့ကြည်နေတာမဟုတ်ဘူးเนาะအဲ့ဒီအချိန်မှာ economic development ရှိခြင်းရင်အမျိုးသမီးတွေရဲ့အခွင့်အရေးတွေပေးရမယ်သူတို့ပါဝင်နိုင်တော့မှ economic development ဖြစ်တယ်ဆိုတာကျမသွားတွေ့တယ
်
ဆိုအဲ့ဒါနဲ့ကျမရဲ့ research ဒီအမျိုးသမီးတွေဘက်ကိုလိုက်သွားတာရခိုင်အကြောင်းတော့ကျမအသေးစိတ်တော့ကျမမသိဘူးဒါပေမဲ့အဲ့ဒီမှာသုံးသပ်လိုက်လို့ရှိရင်ကျမဒီ principle တွေပေါ့နော
်
သုံးနိုင်မယ်လို့ကျမထင်ပါတယ်
you can bend
Because it only serves to make me more difficult. တော့ကြနေတိုင်းမှာအစ်နာစင်နိုင်ပြီးပြန်လဲထုတ်လွှင့်ချက်ကိုအခုလိုစနေမနေ့ခင်တိုင်းမှာနာစင်နိုင်ပါတယ်ရှင်အခုဆက်လက်နာစင်ကြားရမယ့်တိတ်ပံတဲ့နည်းပညာစီစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်
လာဘောကိုလူသားတွေခြေချနိုင်ကြတာနှစ်90ပြည့်သွားချိန်မှာပဲအမေရိကန်ကလာဘောကိုနောက်9နှစ်မှာပြန်ပြီးခြေချဖို့အတွက်စီစဉ်နေတယ်လို့အခုရက်ပို့ပြီးလူသားတွေအာကာတာရဲ့တောရောက်စူးစမ်းဖို့ပါလုပ်နေတာပါဒီလိုချိန်မှာအာကာတာရဲ့တောဖို့အတွက်အာကာတာရင်မှုဖြစ်ချင်တဲ့ဆိုရင်ဘာတွေလိုအပ်တယ်ဆိုတာကိုနာဆာအမေရိကန်အာကာတာစူးစမ်းရေးဌာနကသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးမှာပါ အာကာတာရင်မှုဖြစ်ချင်သူကိုနေခြင်းညခြင်းအာကာတာရင်မှုဖြစ်လာအောင်တော့လုပ်မပေးနိုင်ပါဘူးလိုအပ်တဲ့အရေးချင်းရှိလာအောင်ပညာနဲ့အတွေ့အကြုံကိုနှစ်ပေါင်းများစွာစီးပူးရပါတယ် ESA, ဥရောပအာကာတာအေဂျင်စီ၊ဂျပန်က JAEA, ကနေဒါက CSA, ရုရှားက RFSA နဲ့တရုတ်က CNSA အာကာတာစခန်းတွေမှာရှိတဲ့အာကာတာရင်မှုတွေပါဝင်ကမ္ဘာတစ်လွှားအာကာတာရင်မှုတယောက်ဖြစ်ဖို့အတွက်
အခြေခံလိုအပ်ချက်တွေကပါပါလေအာကာသယင်မှုဖြစ်ခြင်းတဲ့လူရွေးချယ်တဲ့အခါကျလို့ရှိရင်အခြေခံလိုအပ်ချက်တွေကတော့သိပ္ပံဆိုင်ရာပွဲရရမယ်ဟိုအင်ဂျင်နီယာရင်းပွဲရရမယ်ဘိုင်ယိုလော်ဂျီပေါ့နော်ဇီဝဗေဒအာတတဗေဒနဲ့ပွဲရတဲ့လူသင်္ချာပွဲရတဲ့လူလဲအာကာသယင်မှုရှောင်နိုင်ပါတယ်ဒီနိုင်ငံမှာတော်တော်များများမဟာသိပ္ပံတို့ပါရဂူပွဲတွေရပြီးသားဖြစ်ကြပါတယ်အနောက်နိုင်ငံအစိုးရတော် ဒီကလေးသာဆွဲရှိရှိစူးစမ်းရင်သူတို့အမခံချက်ပေးပါတယ
်။ရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာလိုအပ်ချက်တွေကိုကြည့်ရအောင်ပါ
။ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေကတော့အာဂတယင်မှုဖြစ်ဖို့အတွက်ဆိုရှင်မျက်လုံးအားကောင်းရမယ်၊အယောင်ကောင်းရွေးတတ်ရမယ်။နောက်မျက်မှန်တတ်နိုင်တယ်ဒါပေမဲ့မျက်လုံးစက္ကူအယုံတက်ကောင်းဖို့လိုပါတယ်။နောက်ပြီးအကျမှန်ကြီးဘလောက်ကောင်းဖို့လိုလဲဆိုနှလုံးသွေးခုန်နှုန်းက140နဲ့90ကျားမှာပဲရှိရမယ်။နော်အရက်လည်းရှိပါသေးတယ်အရက်က9ပေ2လဲမှာနေပြီးတော့6ပေ3လဲမှာအတွင်းလောက်မှာပဲရှိရမယ်တိတဲ့အရန်အရက်ရှိလို့ရှိရင်အာဂတယင်ကတေးတဲ့အတွက်ဒီနေရာထိုင်ဖို့အတွက်ကလထိုင်ရအဆအခက်အခဲရှိပါတယ်နောက်တစ်ခုကစိတ်ပိုင်းဆိုင်ရာတိတ်အရေးကြီးပါတယ်စိတ်ပိုင်းဆိုင်ရာပြေဝဖို့ကလည်းလိုအပ်ပါတယ်ဥမာအဖြစ်လက်ဘော်ရောက်ချင်တယ်ဆိုတဲ့စိတ်နဲ့တွားကြတာလေကိုမရောက်ဖူးတဲ့နေရာကိုတိကျင်တယ်မြင်ကျင်တယ်ဆိုရပါဘောနော်အဲ့တော့တိကျင်စိတ်တက်ချင်စိတ်ကအရေးအကြီးဆုံးပဲဆိုပြီးတော့သတ်မှတ်ထားပါတယ်နောက်အဖွဲအတင်းနဲ့အပေါင်းအတင်းနေနဲ့အကုန်စုပြီးအလုံးလုံးနိုင်တဲ့အရေးချင်းရှိရမယ်နောက်တစ်ခုကခေါင်းအေးအေးထားပြီးတော့စဉ်းစားနိုင်တာဖြတ်ထုတ်ညံကောင်းတဲ့လူအဲ့ဒါမျိုးကိုတိတ်ပြီးတော့လိုအပ်ပါတယ်ဒီစိတ်ပိုင်းဆိုင်ရာအတွက်လိုအပ်တဲ့အရေးချင်းတွေ
လိုအပ်တဲ့အရေးချင်းတွေပြည့်စုံသူကိုအာကတရှင်မှုဖြစ်ရွေးချယ်ပြီးရင်တော့တင်ဒန်းတွေပေးပါတယ်
ကျွန်တော်ကပြောခဲ့တဲ့အရေးအချင်းတွေနဲ့ပြည့်စုံတာနဲ့ချက်ချင်းဒီအာကတရှင်မှုတန်းမဖြစ်သွားပါဘူးဒီပေါင်းများစွာလေ့ကျင့်ရပါတယ်။ဥမာအပြင်အတီဗီဆိုင်ရာအာကာသသိပ္ပံစခန်းအကြောင်းအခုဆိုလို့ရှိလို့ရှိရင်တို့တင်နှန်းတက်ရပါတယ်။အဲတုန်းကတော့မတက်ခဲ့ရဘူးကောနော်။အတီဗီဆိုင်ရာအာကာသသိပ္ပံစခန်းမှာမရှိသေးပဲ။ဒါပေမဲ့အာကာသရင်ပြင်မှာထွက်အလုပ်လုပ်မယ်ဆိုလို့ရှိရင်ရင်ရဲ့အပြင်ထွက်လိုက်တာနဲ့လေဟာနယ်တွေရောက်သွားတယ်။ဘလို့ဒီအာကာသထဲမှာလမ်းလျှောက်တယ်ကောနော် space walk ဆိုတာ။လွယ်တဲ့အလုပ်မဟုတ်ဘူး။လမ်းပေါ်မှာရောက်လို့မြေကြီးကဆွဲထားတာမဟုတ်တဲ့အခါကျတော့jet ဒုံးပြန်လေးတွေနဲ့သူကလမ်းလျှောက်ရပါတယ်ရှေ့နောက်ရွှေ့တာတို့ပါတော့ဒါတိတ်အရေးကြီးပါတယ်ပြီးတော့အာခာတခရီးသွားတဲ့တက်ဆိုင်နဲ့အကြောင်းနေစာတွေ့လက်တွေ့လေ့လာရပါတယ်နောက်ရုပ်ပိုင်းဆိုင်ရာမှာလည်းရေငုပ်တာ military water survivor ရေထဲမှာအသက်ရှင်အောင်နေတဲ့စစ်တင်နှံမျိုးကိုတက်ခဲ့ရပါတယ်နောက်ဒီအာခာတရင်ထဲမှာပဲဖြစ်ဖြစ်ဒုံးပြန်ထဲမှာဖြစ်လေတီအားချက်ချင်းရုပ်တရက်ပြောင်းသွားတယ်ဆိုလို့ရှိရင်ဒီ PR နဲ့တာ PR များတာကိုခံနိုင်အောင်လေ့ကျင့်ရပါတယ် parabolic flight လို့ခေါ်တဲ့ဒီမြန်ကိုရောက်တိုးမိုးမြော်ပြန်ပြီးဆွဲအားမြဲတဲ့အခြေနေပြီးရောက်သွားတဲ့အခါမှာလူကကဘာဆွဲအားမရှိဘဲနဲ့မျောသွားတယ်10မိနစ်2မိနစ်လောက်ပြီးတဲ့အခါအောက်ကလေမြန်ပြန်ကြိုက်ပြီးတော့ပြန်ထိုးအတက်မှာဆိုလို့ရှိရင်ကဘာဆွဲအားရဲ့3ဇ4ဇလောက်ပေါ့မြင့်နဲ့ကဘာဆွဲအားအထိကိုရောက်သွားလောက်ဆွဲတင်သွားတဲ့အားမျိုးသူခံနိုင်ရပါတယ
်တင်တဲ့တွေမှာအောင်မြင်သူကို mission control နိုင်နေနေနဲ့ထိနိုင်ဖို့စပြီးလေ့ကျင့်သင်ကြားပေးပါတယ
်ဒီတင်တဲ့နေအောင်ပြီးတော့လက်မှတ်ရပြရနဲ့နောက်နှစ်ကြာအထိပေါ့နော်ဒ ဒီကျွန်တော်တို့ mission control center ခေါ်တဲ့ Johnson Space Flight Center Houston မှာရှိပါတယ်။အဲ့ဒီမှာဆက်ပြီးတော့ကိုကာယလေးကျင့်တဲ့တင်တန်းတွေရောအာကာသဒုံးပြင်ကြီးတစ်ခုလုံးလာဖို့ဆင်းတဲ့ဟာကိုဘယ်လိုထိန်းချုပ်ကြလဲဆိုတဲ့ဟာကိုညှင့်နဲ့ခြီးပြီးတော့တင်ခဲ့ရပါတယ်။တချို့ဆိုလို့ရှိရင်ရေအောက်မှာနိုင်ရီပေါင်းများစွာအလုပ်လုပ်ရပါတယ်။အဲ့ဒါကို neutral buoyancy laboratory လို့ခေါ်ပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်လာပတ်တဲ့အာကာသယာဉ်လေးကနေပြီးတော့မှလာဘော်ဆင်းရင်ကိုပြောင်းလာဘော်ရောက်လဲရောက်သူအပြင်ထွက်တော့မယ်ဆိုတဲ့အခါကျတော့ဒီအာကာသတဲကိုရောက်သွားပြီ။ကမ္ဘာဆွဲအားတဲ့6ပုံတစ်ပုံပဲရှိတဲ့လာဘော်မှာဘယ်လိုလမ်းလျှောက်မလဲဘယ်လိုအသက်ရှူမလဲဥပမာအဖြစ်ဒီအမေရိကန်အလံလေးကိုထောင်ဖို့အတွက်ကိုတွင်းလေးတူတာအစပေါ့နော်ဒါတွေကတော်တော်ကိုလေ့ကျင့်ခဲ့ရပါတယ်။အဲ့တော့အာကာသထဲမှာတနာရီလမ်းလျှောက်ဖို့အတွက်ကိုရေထဲမှာရေအောက်ထဲမှာ10နာရီလောက်ကြာကြာတောက်လျှောက်လုပ်လို့ရပါတယ်။ဒါအပြင်အခုဆိုလို့ရှိရင်ကနေဒါနိုင်ငံမှာသွားပြီးတော့သင်တန်းတက်ရပါတယ်ဒီအာကာသယာဉ်မှူးတော်တော်များများဟာဘာကြောင့်လဲဆိုတော့ပြည်ဆိုင်အာကာသယာဉ်ဆိုလို့ရှိရင်သူအပြင်မှာစက်ရုပ်လက်ကြီးရှိတယ် robotic army အဲ့ဒါကြီးကိုအပြင်ထွက်ပြီးတော့ control လုပ်တာအတွက်ကိုသူသင်တန်းသွားတက်ရပါတယ်လေယာဉ်မောင်းကျွမ်းကျင်မှုသင်တန်းဆိုလို့ရှိရင်စစ်တိုက်လေမြန်ဂျက်လေမြန်ကိုနိုင်တထောင်ကျော်အထိသင်တန်းတက်ခဲ့ရပါတယ်နောက်ပြီးတော့အာဂတယင်မှုတွေလေ့လာမယ်ဘာသာရတည်တဲ့မှာဒီ mission training ပေါ့နော်ဒီအစီအစဉ်ကြီးတစ်ခုလုံးကိုဘယ်လိုပြီးများအောင်လုပ်မလဲဆိုတဲ့ဟာအပြင်ဒီအာဂတယင်ဒုံးမြန်ကြီးထဲမှာတကယ်ကိုမသွားခင်မှာဘို့လာစင်းရင်လို့ဟာမျိုးကိုဒီကဘာပေါ်မှာနော်တထေရလည်းဖြစ်အောင်လုပ်ပြီးစင်းတာတက်တာမောင်းနှင်တာလာဘော်ကိုစင်းတာလာဘော်ကနေပြန်တက်တဲ့ဟာအဲ့ဒါတွေအကြာကြီးကိုကျင့်ခဲ့ရပါတယ
်ဒီလိုလေ့ကျင့်မှုတွေအတော်ရပြီဆိုရင်တော့အာကာသထဲနေမှုထိုင်မှုတွေလေ့ကျင့်ရပါတယ်
။အခုကအာကာသဝတ်စုံကိုဝတ်တက်အောင်အင်ဂျီကိုပြန်လဲတတ်အောင်ဆိုတဲ့ဟာအစတင်ရပါတယ်။အတချိန်တည်းမှာပဲဘလူစားရေးတောက်ရေးတပိုးတပားပေါ့နော်အင်တာတုံတာအစလုံးဝမတူတော့ပါဘူး။နောက်ရေးချိုးတာပါပါတယ်။နောက်ပစ္စည်းတွေနေရာတကျတင်တာကင်မရာတွေတုံတက်အောင်ဒီ training တွေကိုပြင်းပြင်းထန်ထန်သင်ယူခဲ့ရပါတယ်။ကျွန်တော်ပြီးခဲ့တဲ့တနည်းနည်းကလုပ်ခဲ့တဲ့သူတေသနာဆက်တင်ပေးလိုက်တဲ့ဟာကိုအာကာသယာဉ်မှူးကသူကိုယ်တိုင်ဟိုထဲမှာသွားပြီးတော့ဒီဆက်ကိုပြန်ဆင်ရပါတယ်အဲ့ဆိုသူ့ကိုတည်တည်ချာချာ training ပေးလိုက်ရပါတယ်အဲ့ဒါကို mission specialist လို့ခေါ်ပါတယ်ဒီအာကာသယာဉ်မှူးကယာဉ်မောင်းတိုက်ရုံနဲ့မကဘူးကျွန်တော်တင်ပေးလိုက်တဲ့ဆက်ကိုပါသူကိုယ်တိုင်ပြန်ပြီးတော့ဟိုမှာပြန်ဆင်ဘာလို့လဲဆိုတော့တစားစီဖြုတ်ပေးလိုက်ရတာပေါ်မှာပြန်ဆင်ပြန်တက်အဲ့လိုလုပ်ပေးရပါတယ
်ဒေါက်တာပရိတာတင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါခင
်ဗျာ Talking Music Season တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညမှာအတင်နာဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုစနေမနေ့ခင်တိုင်းမှာနားဆင်နိုင်ပါလိမ့်ရှင်အခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။အခုစနေမနေ့ခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရဲမင်းထွန်းကပြောပြပေးပါဦးမယ်ရှင်
။အမေရိကတဲ့အလဲပိုင်းကရွှေပြောင်းဝင်ရောက်လာသူတွေအမေရိကန်ပြည်တော်စုမှာခိုးလုံနေတိုင်းခွင့်ရှောက်ထားမှုကန့်တက်ရေးသဘောတူညီချက်ကိုကွာဒီမလာနိုင်ငံကလက်မှတ်ရေးထိုးလိုက်ပြီလို့သမ္မတဒေါ်နယ်ထရမ့်ကဆိုပါတယ်။အဲ့ဒီသဘောတူညီချက်အရအမေရိကန်နိုင်ငံအတွင်းဝင်ရောက်ဖို့လျှောက်ထားမယ့် El Salvador နဲ့ Honduras နိုင်ငံတွေကကွာဒီမာလာနယ်စပ်မှာခေါ်လုံခွင့်လျှောက်ထားကြရမှာဖြစ်ပါတယ်။တရားမဝင်လူကုန်သတ်မှုနဲ့ဆန့်ရွယ်တဲ့ဆိုပြီးဆွဆွဲခံရတဲ့ California တောင်ပိုင်းက American Marine တပ်ဖွဲ့ဝင်တွေကိုဖမ်းဆီးရမှာအခုထိ Marine တပ်သား18ဦးနဲ့တင်မောသားတဦးကိုဖမ်းဆီးခဲ့တယ်လို့ NCIS ကရေတပ်ရာဇဝတ်မှုကင်းစုံစမ်းရေးဌာနပြောခွင့်ရသူကပြောပါတယ်။တရုတ်နဲ့တခြားနိုင်ငံအချို့ကိုဖွံ့ဖြိုးဆဲနိုင်ငံတွေအဖြစ်သတ်မှတ်ထားတာကိုရပ်ဆိုင်ဖို့ WTO ကကမ္ဘာကုန်သွယ်ရေးအဖွဲ့ကို American သမ္မတ Donald Trump က PR ပေးနေပါတယ်။မြန်မာနိုင်ငံရဲ့အသက်သွေးကြောဖြစ်တဲ့ ARD မြစ်အတွင်းကို plastic တန်ချီ120နီးပါးနေစဉ်ဆွတ်ပစ်နေကြောင်းမကြသေးမီက Fauna and Flora FFI နဲ့တပ်မြန်မာအဖွဲ့တစ်ဖွဲ့ကထုတ်ပြန်တဲ့လေ့လာချက်စစ်တမ်းတစ်ခုမှတွေ့ရှိရပါတယ်။ ARD မြစ်ထဲ plastic တွေအများဆုံးဆွတ်ပစ်တဲ့နေရာကမြေဝါကြုံပေါ်ဒေသဖြစ်ပြီးနေ့စဉ် +32 တန်ဆုံးပစ်တယ်လို့ဆိုပါရယ်။ရန်ကုန်က29တန်နဲ့ဒုတိယအများဆုံးဆုံးပစ်ပါရယ်ခင
်ဗျာ။စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရဲမင်းထွန်းပြောပြပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှူးကကိုညာဝင်းရောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါရယ်ရှင်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအတွက် ကိုရော့စိတ်ပါရှင်လန်းချမ်းမြေတဲ့နေ့တစ်နေ့ဖြစ်ပါစေ။ VOA ကိုအပိနာစင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျမခွန်မျိုးပါရှင်။
This program has come to you from the Voice of America, Washington.